ဒီနေ့သာသနာတော်နေ့2558ခုကောဇာတိ1386ခုအတော်လာပြီးတော့14ရက်2014ခု12လပိုင်း20ရက်စနေနေ့ညချမ်းကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့တာမွေမြို့နယ်ကျောင်းမြောင်းကျောက်ရည်တွင်လမ်းမိသားစုကြာတော်လေးပါဆွမ်းအောင်တဲ့တတိယအကြိမ်မြောက်ဆွမ်းအောင်ပွဲဖြစ်ဖြစ်ဆင်ရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွင်မှာတရားပွဲမှာဒီအလှူရှင်များဖြစ်ကြတဲ့တရားကြီးအမြတ်သိန်းဓမ္မကြီးတော်သစင်မိသားစုဒီမိသားစုရဲ့ဓမ္မဒါနကောင်းမှုအကြောင်းပြုပြီးတော့ကြာတော်လေးပါဆွမ်းအောင်တဲ့မှာကြီးမှုပြီးတော့ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွေမှာဦးဇင်းတို့ဒီနေ့နောက်ဆုံးညဖြစ်ဖြစ်ပေတဘောင်တရားဟောင်းတို့ကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါပြီ။ပေတဘောင်တရားဟောင်းတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်။ဒီတော့ဒီနေ့ညတရားနာယူခြင်းလာရတဲ့ပေတဘောင်တရားဟောင်းတို့ကိုဦးဇင်းတို့ပါတင်အောင်မှလည်းဆုလို့ရှိရဲ့ကောတရဏိကေဓမ္မဝရပါဠိတော်ပိယဝေမာလာရှိတဲ့တယောဇနပပစီတဝုထုလို့တာဏတေမတိမေကြီးများကောင်းစဉ်ပြေးပြောမတန်းတင်တော်မူခဲ့တဲ့အဲ့ဒီနေတံဝုထုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားထားတဲ့တရားကထာတော်တွေကိုအခြေခံပြီးတော့နောက်ပြီးတော့ကျွန်တော်ဧဘုဒ္ဓပါဠိတော်စတုကန်ဒီပမာလာရှိတဲ့ပိမသုတ်တံဧဘုဒ္ဓပါဠိတော်ပင်စကတိပမာလာရှိတဲ့အာကာတဝိနယသုတ်တံအာကာတပတိဝိနယသုတ်တံဆိုတဲ့ဒီသုတ်တံတွေကိုအခြေခံပြီးတော့ချေခြင်းမုံခြင်းလွတ်မြောက်ခြင်းတရားကောင်းခြင်းတွေပြီးပြီးတော့ပိဋကတော်တော်ဟောဖို့အရင်တော့ဟောပါမယ်လောကကြီးမှာပုထုရှင်လူသားတွေဖြစ်တဲ့သူသူကိုယ်ကိုယ်မကင်းနိုင်ကြတဲ့ချေခြင်းနဲ့မုံခြင်းတရားဒီချေခြင်းမုံခြင်းနဲ့ပတ်သက်ပြီးတော့ဒီချစ်ချင်းမုန်းခြင်းဆိုတဲ့တရားတွေဟာဘာကြောင့်ဖြစ်ပေါ်လာတာလဲဒီချစ်ချင်းမုန်းခြင်းတရားတွေဖြစ်လာရင်ဘယ်လိုဆင်းရဲဒုက္ခတွေကြုံရနိုင်တယ်လဲဘယ်လိုမကောင်းကျိုးတွေဆက်ပြီးတော့ဖြစ်ပေါ်လာနိုင်တယ်လဲအဲ့လိုချစ်ချင်းနဲ့မုန်းခြင်းတရားရဲ့အကြောင်းအကျိုးတဘာဝတရားလေးတွေတို့တစ်ချင်းတော့ဒီချစ်ချင်းမုန်းခြင်းဟာဘာကြောင့်ဖြစ်လာတာလဲဒီချစ်ချင်းမုန်းခြင်းဖြစ်လာရင်ဘယ်လိုဒုက္ခတွေကြုံရနိုင်တယ်လဲဟုတ်ကဲ့ကြောင်းကျိုးတော့အဲ့ဒီချစ်ချင်းမုန်းခြင်းကိုမိမိတန်တာမှာပေဖြောင်းနိုင်မှာတကယ်လွတ်မြောက်ခြင်းအစ်စ်ဆိုတာကိုရမယ်ဆိုတာကိုရည်ရွယ်ပြီးတော့ချစ်ချင်းမုန်းခြင်းကနေလွတ်မြောက်အောင်ကြိုးစားနိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လွတ်မြောက်ခြင်းဆိုတာလေးပါတရားကောင်းခြင်းလေးမှာတည်တာကန္တာတေတနာဝိဇန္တိရေတနတိပိယပိယချစ်ချင်းမုန်းခြင်းကင်းရတဲ့ပုံကိုယ်တွေမှာဘာအနှောင်ဖွဲ့မှမရှိဘူးလွတ်မြောက်တယ်လို့မြတ်စွာဘုရားဟောပါတယ်။ဒါကြောင့်ပေတဘောင်သူတော်မတို့ဒီနေ့ညချစ်ချင်းမုန်းခြင်းနဲ့ပတ်သက်ပြီးတော့ချစ်ချင်းမုန်းခြင်းဆိုတဲ့ဒီတရားမျိုးဟာဘာကြောင့်ဖြစ်လာသလဲ။ဒီချစ်ချင်းမုန်းခြင်းဆိုတဲ့တရားတွေဖြစ်လာရင်ဘာတွေဆက်ပြီးတော့အကျိုးရလအနေနဲ့ဖြစ်လာနိုင်မလဲ။အကြောင်းအကျိုးပေါ့နော်။အဲ့ဒီချစ်ချင်းမုန်းခြင်းဆိုတဲ့တရားတွေမိမိတဏ္ဍာမှာမရှိအောင်ဒီချစ်ချင်းမုန်းခြင်းကနေလွတ်မြောက်အောင်ဘယ်လိုကြိုးစားအထောက်ကြမလဲဆိုတာလေးတွေဒီနေ့ညနာယူကြည့်လို့ကြည့်ရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမျက်ရည်အင်မတန်အေးချမ်းချီးလင်းတော်မူတဲ့မဟာကရုဏာကိုသီစီအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့တပည့်ညွတ်တိုင်းဉာဏ်ဒီဟုသောပညာကိုဒုမာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးလည်းအုပ်ချီမှုပြီးတော့အယုံကြရရအောင်ကရုဏာတိတလဟရယံပညာပိသောတာဝိရတမောဟဓမ္မံကန္တရမရလောကကရုဏိတုဝေတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အိမြတော်ခြင်းနှလုံးလေးရှိတော်မူပါပိဋကတော Pinya pezota wiyata moa dhamma. Arahatame diudo ayawalimtya wisa diudo maimamu pekwaro muvita lo. Tandara mera lokangaro. Lunamya madadwa nandaru hi. Chauti tandu kligaru kyuya tasurido seya dakene chido muva vita lo. Kadi vimodam deva manutandiriyane. Pita darisa laya singa dandogati romali to the jekele domu vita lo. Togetan the doaro a jumia jaho mano zagago mulan yesu domu vita lo. Oran disali yakim yaku nepodina vram yakilu. Shabatin den dinim vita piasin puram nejibu. เมื่อวันปาลีโรปิยาวเทมังยศวิยาหรมุเรกาจารุลีดีชีเรมาปิเยหิตมะกิสิอภิเยหิกุฎาสนังปิยานะอัตตะนันทุกขังอภิยานิสาตตะนังมาปิเยหิตมะกิสิอภิเยหิกุฎาสนังปิเยหิจิกิญญะโลนิตตะอกุโนตัตตวะติงคาระรุเน มาตมะกิสิมะปองพอจะกุเนอัปปิเยหิเมจิกิมะนิตตะอะตมะเมนโตอะตตตวะติงคาระรุเนกุราสนะเตยะติสิญญะมาตมะกิสิมะปองพอจะกุเนปิยานะฉิกิมะนิตตะเมนโตอะตตตวะติงคาระรุอัตตะตะนะมะตุยะมะเมยะจินติทุกขังสิยะอิอัปปิยานะฉิกิมะนิตตะเมนโตยะมะชีเร เมจิกิมะนิตตะมัญญะตวะติตัตตวะติงคาระโรโหตัตตะนะตุยะเมยะจินติทุกขังสิยะอิดีกาตาลีเมสวะพะยาหอดะฉิกิเนเตเมนโตอะเตตัตตวะติงคาระรีเนเนมะปองพอเนเมจิกิมะนิตตะมัญญะโตเรมงดีเรตัตตวะติงคาระโรเนเนเวเตยะติสิญญะมะปองพอเนเนปะปิโลเลยะโซโรมะ ชิกิเนเตเมนโตอะเตตัตตวะติงคาระริโหมะตุยะมะเนยะโลชิยะชินเยเดเมชิกิมะเนนโตมะเนตตะอะเตตัตตวะติงคาระริโหตุยะเมยะเมชวยเนชินเยเดกิโรเปตะปองตะระวะโนจิตโตตุโรเนเลมะปองพอเนมงโตตุโรเนเลมะปองพอเนดาละเวจิตเตสิมงเนสิเตมะชิมาปิปิเปลี่ยนผิดไหนเนป่อเนาะ ဘာလို့မြတ်စွာဘုရားကจิตတော်သူတို့နဲ့မပေါင်းဖော်နဲ့မုံတော်သူတို့နဲ့တရားတစ်စင်းများမပေါင်းဖော်နဲ့လို့ပြောရတာလို့ပြည်ညာအတ္တတဏ္ဍုက္ခจิตရဲ့ပုဂ္ဂိုလ်တွေကိုမတွေ့ရမမြင်ရလို့ရှိရင်ရှင်ရဲ့ဟုတ်လားအပိယနေစတ္တနမုံတဲ့ပုဂ္ဂိုလ်တွေကိုတွေ့ရမြင်ရနေလေရှင်ရဲ့ဒါကြောင့်မြတ်စွာဘုရားကจิตတော်တတ္တဝါသင်္ခါရတို့နဲ့လေမပေါင်းဖော်နဲ့မုံတော်တတ္တဝါသင်္ခါရတို့နဲ့လေ
ဘောင်းဖို့နေဒီလိုပြောတာအဲ့ဒီမှာဆက်ပြီးတော့ဟောတာလေခါတာလေးကဒါသမပိယနာပိရာတပိယံပါယောဟိပါပကောကန္တာတေတံနဝိဇန္တိจิตံမတ္တိပိယံပိယံတတ္တမထုကြောင့်ပိယံချက်ချင်းကိုနာကိရာတမပြုကြကုန်ရပိယံပါယောဟိပါပကောချက်ခင်နှစ်သက်မြတ်လို့အသောတတ္တဝါသင်္ခါရလို့နေကိုယ်ကိုရချင်းဒီယုံမာနာပိ ခြေတံကျင်ပုဂ္ဂိုလ်တို့၌ပိယံပိယံချက်ချင်းမုံညင်းတို့သည်နတ္တိမရှိကြလေဟုဒေတံတို့ချက်ချင်းမုံညင်းမရှိကြတဲ့တတ္တဝါတို့အားကန္တာအနောင်ဖွဲ့လို့သည်နဝိဇန္တိမရှိကြလေဟုဟောပုဂ္ဂိုလ်တို့တယောက်မှာချက်ချင်းမုံညင်းဆိုတာမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာကန္တာလို့ဆိုတဲ့အနောင်အဖွဲ့လေမရှိဘူးလို့ဆိုရမယ်နော် ဒီကဒါလေးပြန်မြတ်စွာဘုရားကတတ္တမပိယနာကိတတ္တမပိယနာကိရာထချစ်ချင်းကိုမပြုနဲ့တဲ့ဘာကြောင့်လို့ပိယပါယောဟိပါပကော
နော်ချစ်တဲ့အမျက်တို့အတဲ့တတ္တဝါတွေနဲ့ကိုယ်ကိုရလာဒါမကောင်းမှုဘူးရေတံလက်ထိပြယံပြယံနော်ပုဂ္ဂိုလ်တို့တယောက်မှာချစ်ချင်းမုန်းချင်းမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာဂန္ဓာတေတနာဝိစတိဘာအနှောင်ဖွဲ့မှာမရှိဘူးတော့လောကမှာအနှောင်ဖွဲ့ကင်းပြီးတော့တကယ်လွမြောက်မှုအစ်စ်ကိုရတဲ့ပုဂ္ဂိုလ်တွေဆိုတာဒီချစ်ချင်းမုန်းချင်းကင်းမှလာရင်ဉာဏ်နိုင်တာပေါ့အဲ့တော့မြတ်စွာဘုရားကဒီဃာထာလေးကြီးကိုဘာကြောင့်ဟောတာလဲဆိုတော့ဦးရင်ကိုစိတ်ဝင်စားစရာလေးပေါ့မြတ်စွာဘုရားလက်ထက်ကနော်ဧဝတံအချင်းချင်းချစ်ခင်မြင်လို့ကြရတဲ့သာအမိ၃ယောက်ရှိတယ်လို့ဆိုတယ်နော်သာလေးတယောက်တည်းမွေးတာမိဘတို့ပါကငုံတမ်းမတက်ချစ်တယ်အဲ့တော့ဒီနေ့တော့အဲ့ဒီသာလေးကမြတ်စွာဘုရားရဲ့တရားတော်ကိုနားရပြီးတော့ယဟန်ကျူးကျင်စေပေါ့အဲ့ဒါနဲ့မိဘတွေကိုခွန်တောင်းနေတို့ရဟန်းကျိုးရရှိအဲ့လိုခွတ်တောင်းတဲ့ခါကျတော့မိဘတွေကဘယ်လိုမှတင့်ကိုရဟန်းကျိုးကိုမပေးနိုင်ဘူးတရားတို့ရဲ့တူရီတော်သားချင်းရဲ့တို့အတော်သားမျက်စိအောင်ကပြောင်းမခံနိုင်ဘူးရှင်ရဟန်းကျိုးကိုမပေးဘူးဒါပေမဲ့အဲ့ဒီကလေးကအဲ့ဒီမိဘတွေမသိအောင်ထွက်ပြေးပြီးတော့ရဟန်းကျိုးအဲ့လိုရဟန်းကျိုးတဲ့ခါကျတော့တို့တို့ပြောကြမှာဆိုဖေးဖြစ်တဲ့တရားကြီးကဒီအိမ်မှာငါတားမမရှိဘူးဆိုလို့ရှိရင်ငါကဒီမှာနေလို့ဘာအကျိုးရှိမှာတော့ဒါကြောင့်မလည်းပဲငါသားကိုအမင်းမပြတ်တွေ့နိုင်မြင်နိုင်ဖို့အတွက်ရဟန်းပြုမယ်ချူပြီးတော့ယုံကြည်မှုနဲ့ပြုတဲ့ရဟန်းတော်ကိုပို့တန်ရောစဉ်ရောပြုလျင်လေးရဟန်းအဲ့ဒါတကကြီးကလည်းရဟန်းဝတ်တယ်အဲ့လိုတကကြီးရောသားရောရဟန်းပြုသွားပြီဆိုတော့ဒီကမာကြီးကတယောက်တည်းပဲကျန်တော့အဲ့ဒါဒီကမာကြီးကလည်းငါတယောက်တည်းနေလို့ဘာအကျိုးရှိမှာတော့တကကြီးလည်းမရှိဘူး။ဒါဖြစ်တဲ့လူလည်းမရှိဘူး။ဆိုတော့ငါတည်းပဲယဟန်မပြုတ်မယ်ဆိုပြီးတော့သူကလည်းတန်ရုံးစင်အမြင်တမ်းပြီးတော့ယဟန်မပြုတ်တယ်။အဲ့လိုဦးဇင်းတို့တကကြီးကလည်းယဟန်သားကလည်းယဟန်ဒကမကြီးကလည်းဘိက္ခုနီမပြုတ်ပြီးတော့နေကြတယ်။အဲ့လိုနေကြတဲ့အခါကျတော့သူတို့ကတယောက်ကိုတယောက်အလုံးမတန်ရုံးစင်ကြီးတာဆိုတော့ခွဲခွာပြီးတော့မနေနိုင်ဘူး။တွားရင်လည်းပဲတွဲတွဲဟိုလည်းဘယ်နာမှကြည်လိုက်ကြည်လိုက်ဒီသားပြီးသားဖသုံးယောက်ကပြုတ်လာတဲ့ယဟန်ကအမြဲတမ်းသူတို့ကရှိနေတယ်အမြဲတမ်းကြောဆိုးတိုင်ပင်ပြီးတော့အဲ့လိုတွေတွေမတင့်တော်အောင်နော်ကျန်တဲ့ယဟန်တွေနဲ့အမြဲမှဘလို့မှမတင့်တော်တဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့ယဟန်တွေကကြိတ်ရကြတော့ယဟန်ပြုတ်နေပြီးတော့ဒီလောက်တန်ရောစဉ်ကြီးရသလားတယောက်ကိုတယောက်မစွန့်နိုင်မခွာရဖြစ်ပြီးတော့မတွေ့ရမမြင်ရမနေနိုင်အောင်ကြီးဖြစ်နေတာဒါမကောင်းဘူးဖြစ်ပြီးတော့အဲ့တော့သူတို့ကိုမြတ်စွာဘုရားကြီးခေါ်သွားတယ်။ခေါ်ရောက်တဲ့အခါကျတော့မြတ်စွာဘုရားကမိစီစစ်တယ်ပေါ့။တရားနေလျှောက်တဲ့အတိုင်းသင်တို့ဟာအမြဲတမ်းတပူတူတူဖြစ်နေတယ်ဆိုတာဟုတ်သလား။အဲ့တော့ဟုတ်တဲ့အကြောင်းမှန်တဲ့အကြောင်းလျှောက်တော့မြတ်စွာဘုရားကယဟန်ဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့ဒီလိုပြုနေလို့မသိတော့ဘူးဆိုပြီးတော့စောစောကဂါထာလေးတွေကိုအဲ့ဒီမှာဟောရတယ်။ဟုတ်လား။မာတိယေဟိတမဂိစီအပိယေဟိကုဒါစန္ဒချစ်တဲ့လူတွေနဲ့လည်းမပေါင်းဖို့နဲ့မုန်းတဲ့လူတွေနဲ့လည်းတရံတစ်စမြန်မပေါင်းဖို့နဲ့အဲ့ဒါကြတော့တရံတစ်စဆိုတာလေးတောင်ပါလာနော်ဘာဖြစ်လို့တုံးဆိုတော့ပိယနာအတ္တတဏဒုက္ခချစ်တဲ့လူတွေကိုမမြင်ရတာဆင်းရဲတယ်အပိယနာဒတ္တနာနော်အပိယနဲ့စံဒတ္တနာမချစ်တဲ့လူတွေကိုမြင်ရတာလည်းဆင်းရဲတယ်တသမပိယနာကိရံဒါပိယံပါရောဟိပါမကောဒါကြောင့်ချစ်ချင်းဆိုတဲ့တရားကိုမိမိတဏ္ဍာမှာမဖြစ်အောင်ကြိုးစားရပဲဘာလို့လဲဆိုတော့ချစ်တဲ့အရာတွေနဲ့ကြွေကွဲရတာမကောင်းဘူးဟုတ်လားဂန္ဓာတေတနဝိယံတိရေတနတ္တိပြယံပြယအရှင်ပုဂ္ဂိုလ်တို့တယောက်မှာချစ်ချင်းမုန်းခြင်းဆိုတဲ့တရားမရှိဘူးအဲ့လိုချစ်ချင်းမုန်းခြင်းသူ့တဏ္ဍာမှာမရှိဘူးဆိုရင်တော့သူ့တဏ္ဍာမှာဘာအနှောင်ဖွဲ့မှရှိတယ်လို့မဆုံးနိုင်ဘူးဂန္ဓာတေတနဝိယံတိနှောင်ဖွဲ့တွေလွတ်သွားတယ်အနှောင်အဖွဲ့ဆိုတဲ့စကားလုံးကိုဟန်စံဒါကြီးကျက်သွားတယ်လို့တောင်ခံစားရတယ်เนาะဒါကြောင့်ပေတပေါင်းတော်တို့ဘဝမှာเนาะလုံယောက်ခြင်းမရှိကြတာเนาะငြိမ်းချမ်းမှုမရှိကြတာပူလောင်မှုရှုပ်ထွေးမှုတွေဖြစ်နေတာဘာကြောင့်မို့လို့မေးရင်ဒီချစ်ခြင်းပုံရင်းဆိုရင်တရားနှစ်ပါးမကင်းရလို့ဟုတ်လားဒါကြောင့်ပေတပေါင်းတော်တို့ဒီချစ်ခြင်းပုံရင်းဆိုရင်ဒီတရားနှစ်ခုနဲ့ပတ်သက်ပြီးတော့เนาะအကြောင်းကဘယ်လိုအကျိုးကဘယ်လိုเนาะသူတို့မရှိအောင်ဘယ်လိုလုပ်ရမလဲအစရှိသဖြင့်သူတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျေကျေပြန့်ပြန့်တိထားမယ်နားလည်ထားမယ်ဆိုရင်အကျိုးမရှိနိုင်ဘူးလားရှိနိုင်တယ်အဲ့ဒါတွေကိုဦးဇင်းတို့ဆက်ပြီးတော့ပြောမယ်နောက်အခုဟောနေတဲ့လူရောတရားကိုနားယူနေတဲ့လူတွေရောချစ်ချင်းမုန်းခြင်းတစ်ခုမှမကင်းရသေးဘူးပေါ့ဟုတ်လား ใจတော့ပြုံးပြုံးမကြိုက်မုံနှစ်ထုံးနှစ်ရံသူဆိုတဲ့အတိုင်းနောက်ကိုအလိုဆန္ဒနဲ့ကိုယ်ရည်ရည်ဆိုရင်ဒါချစ်ကြတယ်ကိုအလိုဆန္ဒနဲ့မကိုယ်ရည်ဘူးဆိုရင်ဒါမုံညာတယ်ပေါ့ဟုတ်ရဲ့လားဒီမလိုတောတာလိုလိုပါနဲ့ဘဝရိပ်ညုံကာကျိုးစုံကေဆိုတဲ့အတိုင်းကိုရှိသေးကမလိုဆိုရင် တော်တာတရားနဲ့မုံညာနဲ့ဆက်စုပ်ကြတယ်ပေါ့။ဒါကြောင့်ပြည့်တော်ပေါင်းတို့ချစ်ချင်းမုံညင်းနဲ့ပတ်သက်ပြီးတော့ဦးဇင်းတို့နောက်ထပ်ဆက်ပြီးတော့အကြောင်းအရာ၃မျိုးပြောမယ်။အဲ့ဒါကဘာလို့ဆိုတော့ဒီချစ်ချင်းမုံညင်းတရားတွေဖြစ်လာရင်ဘယ်လိုအကျိုးရလဒ်တွေဆက်ပြီးတော့ဖြစ်လာနိုင်မလဲ။အကျိုးတရားကိုဆက်ပြီးတော့စူးစမ်းကြည့်မယ်ပေါ့။ဟုတ်လား။အဲ့ဒီချစ်ချင်းမုံညင်းတရားတွေမဖြ အပိုင်းဘယ်နှမျိုးပြောမှာလို့သုံးမျိုးဒါချစ်ချင်းမုန်းကြီးနဲ့ပတ်သက်ပြီးအတော်ကြီးတို့ချစ်ချင်းမုန်းကြီးတရားဘာကြောင့်ဖြစ်ပေါ်လာတာလဲလို့အကြောင်းကိုရှာကြည့်မယ်ဆိုလို့ရှိရင်ဦးဇင်းတို့တက္ကတင်ရသုတ္တန်ဆိုတာရှိတယ်နောက်တရားမင်းကမြတ်စွာဘုရားကိုမေးလို့မြတ်စွာဘုရားဖြေထားတာတွေကိုမှတ်တမ်းတင်ထားတဲ့သုတ္တန်တစ်ပုဒ်ပေါ့မငြိမ်းချမ်းသာဘာကြောင့်လဲလို့တရားကောင်းစဉ်လေးပြေးပြီးတော့ဦးဇင်းတို့ဟောတာတာရှိပါတယ်အသေးစိတ်ကလေးဟောတာတက္ကတင်ရသုတ္တန်အဲ့ဒီတက္ကတင်ရသုတ္တန်မှာတရားမင်းကမြတ်စွာဘုရားကိုမေးလာအဲ့လိုမြတ်စွာဘုရားကိုမေးတဲ့မေးခွန်းထဲမှာချစ်ချင်းမုန်းငင်းသည်ဘာကြောင့်ဖြစ်ပါသလဲလို့မြတ်စွာဘုရားကိုမေးတဲ့မေးခွန်းလေးတစ်ခုပါအဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကဘလို့ဖြေထားတော့ဆိုတော့ချစ်ချင်းမုန်းငင်းဆိုတဲ့ဒီတရားတစ်ခုဟာအလိုဆန္ဒကြောင့်ဖြစ်တာလေဘာကြောင့်ဖြစ်တာလဲလို့များအလိုဆန္ဒကြောင့်ဖြစ်တာလေအလိုဆန္ဒကြောင့်ဖြစ်တယ်ဆိုတဲ့နေရာမှာတိတိဝင်ဝင်နားလည်ဖို့တော့လုံပဲဘယ်ပုံပဲဒီအလိုဆန္ဒကြောင့်ချစ်ချင်းမုန်းငင်းနေဖြစ်လာလို့လေဆိုကြပါစို့အလိုဆန္ဒရှိနေကြတဲ့ပုဂ္ဂိုလ်တွေမှာကိုယ့်ရဲ့အလိုဆန္ဒကိုပြည့်ဝစေနိုင်တဲ့အကြောင်းအရာတွေဆိုရင်ကိုချစ်တယ်ကိုယ့်ရဲ့အလိုဆန္ဒကိုမပြည့်ဝစေမဲ့ပြည့်ပြားစေမဲ့အရာမျိုးဆိုရင်ကိုမုန်းတယ်ဟုတ်တယ်မဟုတ်လားကိုချစ်နေတဲ့အရာတွေဟာကိုယ့်ရဲ့အလိုဆန္ဒကိုပြည့်ဝသွားစေနိုင်တယ်လို့ယုံကြည်ထားတဲ့အရာတွေရဲ့အပေါ်မှာကိုချစ်ထားတာပဲဟုတ်တယ်မဟုတ်လားကိုမုန်းတယ်ဆိုတာကတော့ကိုယ့်ရဲ့အလိုဆန္ဒကိုဖြစ်လို့ဖြစ်စီလုပ်မဲ့အရာတွေကိုယ့်ရဲ့အလိုဆန္ဒကိုမပြည့်ဝအောင်နော်အဲ့လိုမျိုးနှောင့်ယှက်မဲ့အရာတွေအတားအဆီးဖြစ်မဲ့အရာတွေဒါတွေကိုပုံမုံနေပေါ့တနည်းအားဖြင့်ဦးဇင်းတို့ပြည့်စုံအောင်ပြောရမယ်ဆိုရင်ချစ်တယ်ဆိုတာအလိုဆန္ဒပြည့်သွားရင်ချစ်တာပါပဲမုန်းတယ်ဆိုတာအလိုဆန္ဒမပြည့်ရင်မုန်းသွားတာပါပဲသိပြီးတော့လေးလေးနက်နက်ကိစ္စကြီးတစ်ခုမဟုတ်ဘူးလို့ဦးဇင်းထင်တယ်ကိုယ့်ရဲ့အလိုဆန္ဒပြည့်ရင်ချစ်ကြတယ်ပေါ့ကိုယ့်ရဲ့အလိုဆန္ဒမပြည့်ရင်မုန်းသွားတယ်ပေါ့ဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ကိုယ်ကသူများကိုချစ်တယ်မုန်းတယ်ဆိုတာကိုစဉ်းစားဖို့လိုသလိုသူများကကိုယ့်ကိုချစ်တယ်မုန်းတယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းစဉ်းစားဖို့လိုပဲသူများကကိုယ့်ကိုဘာကြောင့်ချစ်နေတာလို့မုန်းနေတာလို့ဆိုရင်သူတို့ရဲ့အလိုဆန္ဒပြည့်လို့ချစ်မယ်သူတို့ရဲ့အလိုဆန္ဒမပြည့်လို့မုန်းမယ်ဟုတ်တယ်မဟုတ်လားအေးဒါကြောင့်ပြည့်တဲ့ပေါင်းတော်တို့သူများကကိုယ့်ကိုချစ်တယ်ဆိုရင်လည်းအရင်ကြီးတော့မခံစားသင့်ဘူးလို့ထင်တယ်သူများကကိုယ့်ကိုမုန်းတယ်ဆိုရင်လည်းဒါလည်းပဲအရင်ကြီးမခံစားသင့်ဘူးလို့ထင်တယ်ဘာကြောင့်လဲဆိုတော့ချစ်တယ်ဆိုတာလည်းသူတို့ရဲ့အလိုဆန္ဒပြည့်လို့ချစ်လိုက်တဲ့ဖြစ်သွားတဲ့ကိစ္စမုန်းတယ်ဆိုတာလည်းသူတို့ရဲ့အလိုဆန္ဒမပြည့်ဝလို့မုန်းသွားတဲ့ကိစ္စကိုကတကယ်ချစ်စရာကောင်းလို့ချစ်တာလည်းဟုတ်ချင်မှာဟုတ်မယ်ကိုကတကယ်မုန်းစရာကောင်းလို့မုန်းသွားတာလည်းဟုတ်ချင်မှာဟုတ်မယ်ကိုကတော့ဒီတိုင်းဒီတိုင်းပဲဒါပေမဲ့လူတွေဟာတူတူကိုကိုသူများကကိုကိုချစ်တယ်ဆိုတာကိုသိရရင်အလွန်ပဲစိတ်ထဲမှာကြည်လို့ပြီးတော့အကြီးအကျယ်ခံစားကြရတယ်ဟုတ်တယ်မဟုတ်လားသူများကကိုယ့်ကိုမုန်းတယ်ဆိုတာကိုသိရရင်တော့တကယ်ကိုအလွန်အမင်းအကြီးအကျယ်ခံစားကြတာပါပဲ။အဲ့ချစ်ချင်းမုန်းခြင်းနဲ့ပတ်သက်ပြီးတော့ဒီကောင်တို့ဦးဇင်းတို့တည်းအလွန်မှတုန်လှုပ်တယ်လို့ဆိုနိုင်မို့လား။ဒီနေရာမှာဦးဇင်းတို့သူများပုံမှန်ကိုထားတဲ့သဘောထားလို့ဆိုရမယ်။ချစ်ချင်းမုန်းခြင်းကိုစစ်စစ်ဖို့လိုတယ်လို့ကိုယ့်ဘောသူများကထားတဲ့သဘောထားလို့ဆိုရမယ်။ဒီချစ်ချင်းမုန်းခြင်းတွေကိုလည်းစစ်စစ်ဖို့မလိုဘူးလား။ဟုတ်လား။နေရာတကာမှာကိုချင်းစာကြည့်။ကိုရောသူများကိုဘာကြောင့်ချစ်တယ်လဲ။ဘာကြောင့်မုန်းတယ်လဲ။ရဲ့ဆိုဗျာဟောတဲ့ဒေသနာကတော့မှားတယ်ဆိုတာမရှိဘူးเนาะအလိုဆန္ဒပြည့်ရင်ရှင်းပဲအလိုဆန္ဒမပြည့်ရင်မောင်းပဲဒါပဲဟုတ်လားဒါကြောင့်ပြိတ္တပေါ်တယ်ကောင်းလို့ချစ်ချင်းမုန်းခြင်းဘာကြောင့်ဖြစ်တယ်လဲလို့အကြောင်းတရားကိုရှာမယ်ရှိရင်ဒေသကပညာတုတ်တန်ရပါဘောတော့တွေ့ရတော့အလိုဆန္ဒဆိုတဲ့လောဘကိုတော့တွေ့ရတယ်เน လောဘကသူ့စိတ်တိုင်းကြာရင်ချင်းပဲပေါ့သူ့စိတ်တိုင်းမကြာဘူးဆိုရင်တော့မုန်းလိုက်နေဒါပါပဲဟုတ်လားအဲ့တော့ဒီနေရာမှာဥရှင်တို့ဘုဒ္ဓတာဖြစ်စေဖို့အတွက်ချစ်ချင်းမုန်းရင်ဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဒေသနာတော်တွေနဲ့အညီနည်းနည်းစဉ်းစားကြည့်မယ်ပေါ့ဥရှင်တို့အေဂုတ္တပါဠိတော်စတုတ္တလေးပတ်ထဲမှာပေမတုတ်တန်ဆိုတော့တုတ်တန်တစ်ခုရှိတယ်ပေမဆိုရင်ပါဠိစကားလေးကပမာလို့ချစ်ချင်းလို့အဓိပ္ပာယ်ရပါတယ်ဟုတ်လားအဲ့ဒီတုတ်တမမြတ်စွာဘုရားကချစ်ချင်းမုန်ခြင်းဘာကြောင့်ဖြစ်တယ်ဆိုရင်ချစ်ချင်းမုန်ခြင်းကြောင့်ဖြစ်တယ်လို့ပြောထားမျက်စိဉာဏ်လေးပါမလားမသိချစ်ချင်းမုန်ခြင်းတည်ချစ်ချင်းမုန်ခြင်းကိုအကြောင်းခံပြီးတော့ဆက်ပြီးတော့ဖြစ်လာနိုင်တယ်လို့ပြောတာဟုတ်လားချစ်ချင်းမုန်ခြင်းကိုအကြောင်းပြုပြီးတော့နောက်ထပ်ချစ်ချင်းမုန်ခြင်းတွေဆက်ပြီးတော့ဖြစ်လာနိုင်တယ်လို့ပြောတာဟုတ်လားဒီနေရာမှာအရှင်တို့ပြေးတာပေါ့သူတော်ကောင်းတို့မြတ်စွာဘုရားကစိတ်ဝင်စားဖို့ဖြစ်အောင်ကြိုးထားတယ်လို့ပဲဆိုရမလားမသိနော်ဒီနေရာမှာချစ်ချင်းမုန်ခြင်းဖြစ်လာမှုလေးနဲ့ပတ်သက်ပြီးတော့ဘာပြောလို့နော်ချစ်ချင်းတရားကြောင့်ချစ်ချင်းတွေဆက်ဖြစ်နိုင်တယ်ချစ်ချင်းတရားကြောင့်မုန်ခြင်းတွေလည်းဖြစ်လာနိုင်တယ်ချစ်ချင်းကြောင့်ချစ်ချင်းလည်းဖြစ်နိုင်တယ်မုန်ခြင်းလည်းဖြစ်နိုင်တယ်နောက်တစ်ခါမုန်ခြင်းကြောင့်ချစ်ချင်းတရားလည်းဖြစ်နိုင်တယ်မုန်ခြင်းကြောင့်မုန်ခြင်းတရားတွေလည်းဖြစ်လာနိုင်တယ်ချစ်ချင်းကြောင့်ချစ်ချင်းမုန်ရင်ဖြစ်နိုင်တယ်။မုန်ရင်ကြောင့်လည်းချစ်ချင်းမုန်ရင်ဖြစ်နိုင်တယ်။အဲ့ဒီမှာဝိရှင်တို့ချစ်ချင်းကြောင့်ချစ်ချင်းမုန်ရင်ဘလို့ဖြစ်တယ်လဲ။နော်ဆိုရပါဆုံးကိုယ်သဘောကျနေတဲ့လူတရားကိုချင်းမြတ်လို့တဲ့ကိုအကောင်းထင်နေတဲ့လူတရားကိုစိတ်ထဲကနှစ်သက်နေတဲ့မေတ္တာရှိတဲ့လူတရားဆိုရပါဆုံးနော်။အဲ့ဒီကိုအကောင်းထင်တဲ့ကိုမေတ္တာရှိနေတဲ့လူတရားကိုပဝန်းကျင်ကတစုံတစ်ယောက်ကအဲ့ဒီလူသိကောင်းတာပဲလို့သူကောင်းကြောင်းပြောခဲ့လေဆိုရင်အဲ့ဒီလူကကိုကဘာဖြစ်သွားသဘောကျသွားတယ်ဟုတ်တယ်မဟုတ်လားနောက်ကိုချင်းမြတ်လို့တဲ့ပုဂ္ဂိုလ်ရဲ့ကောင်းကောင်းကိုပြောတဲ့လူကိုကိုကဘာဖြစ်သွားလဲသဘောကျသွားတယ်အဲ့ဒါဘာလို့ဆိုတော့ချစ်ချင်းမြောင်ချစ်ချင်းတွေဆက်ပြီးတော့ဖြစ်သွားတာဒါချစ်ချင်းမြောင်ဖြစ်တဲ့ချစ်ချင်းပေါ့နောက်ချစ်ချင်းမြောင်ဖြစ်တဲ့မုံရင်းရှိတယ်အဲ့ဒါကဘာလို့ဆိုတော့ကိုချင်းမြတ်လို့တဲ့လူကိုအကောင်းထင်တဲ့လူကိုမြတ်လို့တဲ့လူအဲ့ဒီလူကိုတစုံတစ်ယောက်ကမကောင်းကောင်းပြောလာပြီဟုတ်အဲ့လိုဆိုရင်ဘာဖြစ်မလဲအဲ့ဒီလူကိုမုန်းမယ်ကိုချစ်တဲ့လူကိုမကောင်းပြောလို့ကိုအကောင်းထင်တဲ့လူကိုမကောင်းပြောလို့တနည်းအားဖြင့်ကိုအကောင်းထင်ထားတဲ့လူကို तू ကမကောင်းဘူးထင်လို့သူ့ကိုကိုဘာဖြစ်လိုက်လို့မုန်းလိုက်ဟုတ်ဒါကြောင့်ဒီလောကကြောင့်တော့ဒါတွေလောကကြီးမှာတကယ်ဖြစ်နေတာနော်နော်ကိုချစ်တဲ့လူကိုအကောင်းပြောလို့ချစ်တယ်ဆိုတာရှိတယ်ကိုချစ်တဲ့လူကိုမကောင်းပြောလို့မုန်းတယ်ဆိုတာရှိတယ်ဒါကြောင့်ချစ်ချင်းကြောင့်ချစ်ချင်းလည်းဖြစ်တယ်မုန်းရင်းလည်းဖြစ်တယ်ဟုတ်နောက်တစ်ခါမုံရင်းကြောင့်ချစ်ချင်းလည်းဖြစ်တယ်မုံရင်းလည်းဖြစ်တယ်အဲ့ဒါကဘယ်လိုလုပ်ဆိုတော့ဒီနေ့တို့တခါတလေကိုသိမ့်မုံတဲ့လူတယောက်အကိုမမြန်လို့တဲ့ကိုမနှစ်တက်တဲ့လူတယောက်ဟုတ်လားအဲ့ဒီလူကိုပဝန်းကျင်မှာအာဒီလူကကောင်းတဲ့လူမဟုတ်ဘူးလို့တစုံတစ်ယောက်ကကိုမုံတဲ့လူရဲ့မကောင်းကြောင်းကိုပြောလာမယ်အဲ့လိုဆိုရင်ကိုယ့်စိတ်ထဲမှာအဲ့ဒီလူကိုသဘောကျသွားကိုယ်နဲ့သဘောတူသွားလားဟုတ်တယ်မဟုတ်လားကိုမုန်းတဲ့လူရဲ့မကောင်းကြောင်းကိုပြောလာရင်အဲ့ဒီလူကိုကိုသဘောကျသွားတယ်ချစ်ခင်သွားတယ်အဲ့ဒါမုန်းခြင်းကြောင့်ဖြစ်လာတဲ့ချစ်ခြင်းတဲ့ဟုတ်လားနောက်တစ်ခါကိုမုန်းနေကိုမမြတ်လို့တဲ့ကိုအကောင်းမထင်တဲ့လူကိုတစုံတစ်ယောက်ကကောင်းတယ်လို့ပြောလာပြီဟုတ်အဲ့လိုဆိုရင်အဲ့ဒီလူကိုဘာဖြစ်တော့မုန်းတော့မေဟုတ်လားဒါကဘာလို့မုန်းခြင်းကြောင့်မုန်းခြင်းဖြစ်အဲ့တော့ဒါကဘာလို့ဥရှင်တို့ပုထုရှင်တွေဆိုတာကအလုံးတရားမှရှုပ်ထွေးတယ်လို့ဆိုကြပါစို့နော်ချစ်ချင်းကြောင့်ဖြစ်လာတဲ့ချစ်ချင်းတွေရှိတယ်မုန်းခြင်းတွေရှိတယ်မုန်းခြင်းကြောင့်ဖြစ်လာတဲ့ချစ်ချင်းတွေရှိတယ်မုန်းခြင်းတွေရှိတယ်ဒါကြောင့်လောကကြီးမှာလူတွေဟာဘာတွေတော့လို့စဉ်းစားကြည့်တယ်ဒီကြိုက်ဆွဲမုန်းဆွဲဟာအလွန်တရာမှရှုပ်ထွေးပူရည်တယ်လို့ထင်ဟုတ်လားတခါတလေကိုကြိုက်နေတဲ့လူကတကယ်ကောင်းတာဟုတ်ချင်မှာဟုတ်ဒါပေမဲ့ကိုကကြိုက်ရစနဲ့ဆက်ပြီးတော့ကြိုက်နေတယ်ဆိုရပါစို့အောင်းစရာကောင်းတာကကိုကြိုက်တဲ့လူကိုမကြိုက်ရင်ကိုမုန်းမယ်ကိုကြိုက်တဲ့လူကိုကြိုက်တဲ့လူကိုကိုချင်းဟုတ်အဲ့လောက်ထိဆက်လွယ်ပြီးတော့အများကြီးလောကကြီးမှာချစ်ချင်းမုန်းရင်းတွေကကြဲပြန့်ကုန်တာသဘောပေါက်မယ်ထင်ပါရဲ့နော်အေးကိုမကြိုက်တဲ့လူကိုမကြိုက်တဲ့လူကိုကိုချင်းပဲကိုမကြိုက်တဲ့လူကိုကြိုက်တဲ့လူကိုကိုမုန်းပဲဟုတ်ချစ်ချင်းကြောင့်ဘယ်လိုတယောက်ကိုချစ်လိုက်တာနဲ့အဲ့ဒါနဲ့ပတ်သက်တဲ့ဆက်ပြီးတော့ချစ်စရာမုန်းစရာတွေအများကြီးဖြစ်သွားတယ်ဘယ်လိုတယောက်ကိုမုန်းလိုက်တာနဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ချစ်စရာမုန်းစရာတွေလည်းအများကြီးဆက်ပြီးတော့ဖြစ်လာဒါကြောင့်မြတ်စွာဘုရားကဒီတုတ်တန်လေးမှာချစ်ချင်းကြောင့်ဖြစ်လာတဲ့ချစ်ချင်းမုန်းခြင်းဆိုတာရှိတယ်။မုန်းခြင်းကြောင့်ဖြစ်လာတဲ့ချစ်ချင်းမုန်းခြင်းဆိုတာရှိတယ်လို့အဲ့ဒါလိုဟောပြန်တာ။ဒါကြောင့်ဘိဒ္ဓဘောင်းတော်တို့ဒီချစ်ချင်းမုန်းခြင်းတရားဟာဘာကြောင့်ဖြစ်လဲလို့ဆိုလို့ရှိတယ်။ ခုပြောရတဲ့တက္ကပညာတုတ်တံကောင်းလို့ချက်အရာရေဒီပိမာတုတ်တံအရာရေပြောမယ်ဆိုလို့ရှိရင်အလိုဆန္ဒကြောင့်ဖြစ်တယ်ချစ်ချင်းမုန်းခြင်းကြောင့်ဖြစ်တယ်ဟုတ်ကဲ့ချစ်ချင်းမုန်းခြင်းဒီအလိုဆန္ဒကြောင့်ဖြစ်တယ်နောက်တစ်ချက်ကဘာလို့ချစ်ချင်းမုန်းခြင်းကြောင့်ကိုပဲချစ်ချင်းမုန်းခြင်းနေဆက်ပြီးတော့ဖြစ်ပြန်တယ်ဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ချစ်ချင်းမုန်းခြင်းဘာကြောင့်ဖြစ်လဲလို့အကြောင်းရှာလိုက်တဲ့အခါမျိုးအဲ့လိုအကြောင်းတရားလေးတွေမတွေ့ရဘူးလားတွေ့ရတယ်။ဒါကဥစ္စေတော်ကဒေသနာတော်မှာတွေ့ရတယ်ကိုလက်လမ်းမိတယ်လို့ကလေးကိုပြောတာပါ။ဒီပြန်လည်းပဲမြတ်စွာဘုရားဟောတာလေဒေသနာတွေရှိပါလေဦးမေဟုတ်လား။သို့တော်ဥစ္စေတော်ချစ်ချင်းနဲ့ပတ်သက်ပြီးတော့ချစ်ချင်းရဲ့အကြောင်းတရားကိုဒီနေ့တော့ဒီလောက်ပဲပြောမယ်ပေါ့။ချစ်ဆက်ပြီးတော့ပြောချင်တာကပါတော့ချစ်ချင်းမုန်းခြင်းဖြစ်လာရင်ဘယ်လိုအကျိုးရလဒ်တွေရလာနိုင်ကလေးဆိုတာဒုတိယအချက်နော်ချစ်ချင်းမုန်းခြင်းကတော့လူတိုင်းမှာရှိတယ်နော်အဲ့ဒီချစ်ချင်းမုန်းခြင်းဖြစ်လာရင်ဘယ်လိုအကျိုးရလဒ်တွေရလာနိုင်လို့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပ္ပယံတို့စောစောကပြောခဲ့တယ်တက္ကပညာတုတ်တံကိုပဲပြန်ပြီးတော့ပြောရမယ်အဲ့ဒီတက္ကပညာတုတ်တံမှာတရားပင်ကမြတ်စွာဘုရားကိုမေးတာဘယ်လိုမေးတော့ဆိုတော့မြတ်စွာဘုရားတဲ့ဟုတ်ပြီလောကမှာရှိတဲ့ဒုသားတွေနဲ့တည်းနော်တတဝါတွေဟာဘေးရန်ကင်းရကြတယ်ချမ်းချမ်းသာသာနေလိုကြတယ်အဲ့လိုဘေးရန်ကင်းကချမ်းချမ်းသာသာနေလိုကြပါလေခင်နဲ့တကယ်တကယ်မှာတော့ဘေးရန်တွေတန်တန်နဲ့နေရတယ်မချမ်းမသာစင်စင်ရဲ့နေနေကြရတယ်နေကျင်တာကချမ်းချမ်းသာသာနေနေရတာကစင်စင်ရဲ့နေကျင်တာကဘေးကင်းရန်ကင်းဘေးနေနေနေရတာကဘေးတွေရန်နေနေနေနေရအဲ့လိုဘေးရန်ကင်းရင်ပါလေဘေးရန်နေနေနေနေကြရတာဘာကြောင့်လို့မေးတာပထမမေးကုန်တာအဲ့လိုမေးတော့မြတ်စွာဘုရားကတရားမင်းတဲ့ဘေးရန်ကင်းကချမ်းသာလိုကြတဲ့တတ္တဝါတွေဘေးရန်တန်လန်ဆင်းရဲခြင်းတန်လန်နဲ့နေနေကြရတာဟာအိတ်တမရှိရတန်ရုံးစိန်ကျိုးနှချောင်းညောင်းလို့မြတ်စွာဘုရားပြည့်တတ္တဝါတွေဟာဘေးရန်ကင်းလို့ပါတဲ့ဘေးရန်မကင်းပဲနေနေကြရတာဘာလဲလို့အိတ်တမရှိရတရားနှစ်ပါးကြောင့်နေဗျာဟုတ်လားအိတ်တဆိုတာဘာလို့မနာလိုလားပေါ့နော်မရှိရဆိုတာကဝင်တို့လားနော်မနာလိုတယ်ဆိုတာကဒါကိုတည်းသာသွားတာတနည်းအားဖြင့်ကိုလိုကောင်းတာကြီးကိုသူများရသွားတာကိုမရှိသေးတဲ့သဘောစိတ်တိုင်းမကြနိုင်တဲ့သဘောနော်ကောင်းတာကြီးမရစီခြင်းပေါ့ပေါ့ဟုတ်လားမနာလိုတဲ့သဘောနော်ဝင်တို့တယ်ဆိုတာကဘာလို့ကိုမှရှိနေတဲ့ကောင်းတာကြီးကိုသူများနဲ့မဆက်ဆံလို့သိမဆက်ဆံစေလို့တဲ့သဘောနော်နှမျောတယ်ဝင်တို့တယ်ဆိုတာတွဲပြီးတော့သုံးတယ်ပေါ့ဟုတ်လားအဲ့ဒီအိတ်တမရှိရတန်ရုံးစင်တရားနှစ်ပါးချင်းလောကလူသားတွေဟာချမ်းသာခြင်းပါလေနဲ့ဆင်းရဲတယ်။ဘေးရန်ကင်းရန်ပါလေနဲ့ဘေးရန်တွေနဲ့နေနေကြရတယ်။ဒါလေးကကိုဉဏ်ရှိတယ်လို့ဆက်ပြီးတော့စဉ်းစားကြည့်ရင်လည်းအရာကပိုပြီးတော့ရှိနိုင်တယ်ပေါ့။တော့လူသားအချင်းချင်းမနာလိုမှုဝန်တုံမှုတွေကိုအကြောင်းပြုပြီးတော့လောကကြီးမှာပူလောင်နေတာရှုပ်ွက်နေတာလည်းအများကြီးမရှိဘူးလား။ရှိတယ်နော်။ကိုယ့်ရဲ့စိတ်နှလုံးထဲမှာလည်းပဲဒီမနာလိုမှုဝန်တုံမှုကြောင့်ပူလောင်ရတာတွေဆင်းရဲရတာတွေအများကြီးမရှိဘူးလား။ရှိတာပေါ့ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကဘေးရန်ကင်းကွာချမ်းသာစွာနေလိုကြတဲ့တတ္တဝါတွေဘာကြောင့်ဆင်းရဲနေကြတာလဲလို့မေးတော့အိတ်တမရှိရတရားနှစ်ပါးကြောင့်ဖြစ်။ဒါနဲ့ရင်ဗျာတဲ့အဲ့ဒီအိတ်တမရှိရတရားနှစ်ပါးကဘာကြောင့်ဖြစ်လာတာလို့ဟောအိတ်တမရှိရတရားနှစ်ပါးရဲ့အကြောင်းတရားကိုမေးတယ်နော်။မေးတဲ့အခါကျမြတ်စွာဘုရားဘာပြောလို့ဆိုအိတ်တမရှိရဆိုရင်မနာလိုခြင်းဝန်တိုခြင်းတရားတွေဟာချစ်ချင်းမုန်းခြင်းကြောင့်ဖြစ်တာတဲ့ဟောလားဟုတ်လားချစ်ချင်းမုန်းခြင်းကဒီမှာအကြောင်းတရားဖြစ်နေတယ်နော်ချစ်ချင်းမုန်းခြင်းဒီဟုသောအကြောင်းကြောင့်အိတ်တာမစ္စရာကြီးဖြစ်လာတယ်ဆိုတာဒီဒေသနာရမတင်ရှားဘူးလားတင်ရှားတယ်ဆိုလိုတာကချစ်ချင်းမုန်းခြင်းဆိုတာဖြစ်လာပြီဆိုတာ ਨੇ အဲ့ဒါမနာလိုခြင်းဝန်တိုခြင်းတွေဆိုတာကဖြစ်တော့မှာဒါကြောင့်ပြည့်တော်ကောင်းတော်ကတိတိကျကျစဉ်းစားကြည့်ဒေသနာလေးတွေကစဉ်းစားသာသာတောင်းရင်တိတ်အရသာရှိတယ်လို့ထင်ဟုတ်လားချစ်ချင်းမုန်းခြင်းရှိလာရင်ဖြစ်လာရင်မနာလိုခြင်းဝန်တိုခြင်းဆိုတာဖြစ်လာသူကပါဆိုမနာလိုတဲ့စိတ်တွေဝန်တိုတဲ့စိတ်တွေဘာကြောင့်ဖြစ်တော့လို့စိတ်ကြည့်ပါเนาะအထူးသဖြင့်မနာလိုတဲ့သဘောဟာဘာကြောင့်ဖြစ်တော့ဆိုရင်မုံညင်းသဘောကြောင့်အဖြစ်များတယ်ပေါ့ကိုယ်မုန်းတဲ့လူကြီးအစဉ်ပြေနှာခေါင်းဓာတ်ကြီးဖြစ်နေတဲ့ဆိုရင်စိတ်ထဲမှာအရာကမရှိဘူးခံရခက်တယ်အဲ့တော့ဘာကြောင့်အဲ့ဒီခံစားချက်မျိုးခံစားရအောင်ဆိုတော့ဒီမနာလိုမှုဆိုတဲ့အိတ်ကံကနှိပ်ဆက်လို့အလိုဖြစ်သွားတာကိုကတော့ထင်တာပေါ့ဒီလိုဖြစ်တယ်လို့ငါဆင်းရဲရတာအမှန်ကအဲ့ဒီလိုပုံမှာကိုကမရှုစိတ်လို့မနာလိုလို့ကိုဆင်းရဲရတာဟုတ်တယ်မို့လားတကယ်လို့ကိုချင်းမြင်လို့တဲ့ပုံပုံတွေမှာကြီးပွားမဲ့ချမ်းသာမဲ့အဆင်ပြေမဲ့ဆိုရင်မနာလိုစရာအကြောင်းဖြစ်စရာရှိလားမရှိဘူးကိုမုန်းတဲ့လူအဆင်ပြေအဆင်ပြေမှသာနဲ့မနာလိုမှုဆိုတာဖြစ်တယ်အဖြစ်များပေါ့ဒီဒါကြောင့်မုန်းခြင်းတည်များသောအဖြစ်မနာလိုမှုကိုဖြစ်စေချစ်ခြင်းကတော့များသောအဖြစ် ဝန်တိုမှုကိုဖြစ်စေတယ်ဒါကတော့အလုံးဝထင်ရှားတယ်လို့ထင်ပါဟုတ်လားကိုချင်းချင်းတို့တဲ့အရာတွေနဲ့တဘာတော်သူတွေကိုမဆက်ဆံစေခြင်းမဟုဆိုတာကတော့ပုရုဇဉ်တို့သားတွေမှာအကြီးအကျယ်ကိုမရှိဘူးလားရှိတယ်နော်ဒါကြောင့်ပြည်သက်ပေါင်းတော်တော်တို့ချက်ချင်းမုံချင်းဖြစ်လာလို့ရှိရင်အကျိုးရလက်အနေနဲ့မနာလိုခြင်းဝန်တိုခြင်းတွေဖြစ်ပြီးဆိုရင်တော့သောတော်ကပြောရတယ်ဘေးရန်တွေ အန္တရာယ်ကြောက်စရာတွေဆိုတာဆက်ပြီးတော့ဖြစ်လာမယ်ပေါ့ဒါကြောင့်ချက်ချင်းမုံငင်းကြောင့်ဘာတွေဆက်ဖြစ်နိုင်မလဲဆိုတဲ့အကျိုးရလဒ်ပိုင်းမှာအတူချုပ်ပြောရမယ်ဆိုရင်ဒီတက်ကပညာတုတ်တန်အရမနာလိုခြင်းဝန်တိုခြင်းမှတည်ဆင်းရဲချမ်းသာခြင်းစီတို့ဆိုပြီးအဲ့ဒီဆိုကြရလဒ်တွေဟာချက်ချင်းမုံငင်းကြောင့်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်ပြည်သက်ပေါင်းတော်တို့ဒါကတက်ကပညာ ရှင်းမှုဉာဏ်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကအလွန်တရာမှများပြားတယ်လို့ဆိုရမယ်။ဆိုရပါစို့။အရှင်တို့ဓမ္မဝရပါဠိတော်မှာဂါထာလေးတစ်ခုချစ်ချင်းနဲ့ပတ်သက်ပြီးတော့ဒါတွေဟောထားတာတစ်ခုရှိတယ်။နော်။ဒေဂရုလည်းပဲကြားဖို့ပေါင်းကြားဖို့မယ်လို့ထင်ပါတယ်။ပေမတော်ဇာယတိတောကောပေမတော်ဇာယတိဘယံပေမတော်ဝိပဗုဒ္ဓတာနတ္တိတောကောကုတောဘယံတဲ့ဂါထာလေးတစ်ခုရှိတယ်။ပေမတော်ချစ်ခင်နှစ်သက်ခြင်းညာတော်ကိုရှုရင်ရင်တို့ဒီဇာတိဖြစ်လာရတယ်။ဘာချစ်ခြင်းကြောင့်ရှုရင်ရင်ဆိုတာဖြစ်တယ်။ပေမတော်ချစ်ခင်ခြင်းကြောင့်ဘေးရန်ဘေးတို့ဒီဇာတိဖြစ်ကုန်ပြီ။တော့ကြောက်မဲ့ဖွယ်ရန်ဘေးကြောက်เสียရတယ်။တနည်းအားဖြင့်အကြောက်တရားတွေဒါတွေဟာချစ်ခြင်းကြောင့်ဖြစ်လာ။ဘာချစ်ခြင်းကြောင့်ရှုရင်ရင်ဆိုတာဖြစ်တယ်။ချစ်ခြင်းကြောင့်ဘေးတွေဆိုတာဖြစ်တယ်။ဒါကလက်တွေ့ဒကာဓမ္မတို့ဦးရင်တို့စဉ်းစားကြည့်မယ်ဆိုရင်ကိုလွယ်လွယ်ကူကူသိနိုင်ပါတယ်။ကိုယ်ပေါ်မှာစိုးရိမ်နေရတာကြောက်နေရတာများသောအားဖြင့်ချစ်ရတဲ့မြတ်လို့ရတဲ့အရာတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်နေကြတာပေါ့ဒီနေရာမှာချစ်ခြင်းဆိုတာကလည်းနေပေကအခြေကြီးပဲနော်ကိုယ်ခန္ဓာကိုချစ်တာရှိတယ်သူတော်ခန္ဓာကိုချစ်တာရှိတယ်ပစ္စည်းဥစ္စာတွေအပေါ်မှာချစ်တာရှိတယ်ချစ်ခြင်းဆိုတာကနေပေကအခြေကြီးပေါ့ဟုတ်လားအဲ့ဒီချစ်ခင်မြတ်လို့နှစ်သက်မှုတွေများရင်များတော့လောက်ချစ်ခြင်းကြောင့်ဖြစ်တဲ့စိုးရိမ်မှုတွေချစ်ခြင်းကြောင့်ဖြစ်တဲ့ဘေးတွေဆိုတာကိုယ်ပေါ်မှာရှိလာမှာပဲဟုတ်လားဒါကြောင့်မြတ်စွာဘုရားကပေမတော်ဝိပဗုဒ္ဓံချစ်ချင်းကလည်းကင်းလို့အောင်ကြိုးစားနိုင်တဲ့ပုဂ္ဂိုလ်အကြိုးစားအထုလို့ချစ်ချင်းကလွတ်မြောက်မယ်ဆိုလို့ရှိရင်နတ္ထိတော်ကိုယ်တည်းစိုးရင်ရင်ဆိုတာမရှိနိုင်ဘူးလေဟုတ်လားကုတောဘယံဘေးဆိုတာလည်းဘယ်မှာရှိပါမလို့လို့မြတ်စွာဘုရားဟောတာနော်ဒါကြောင့်ပြိတ္တပေါင်းတော်တို့အဲ့ဒီကထာလေးအမှတ်သားစရာကောင်းပါချစ်ချင်းကြောင့်စိုးရင်ရတယ်ချစ်ချင်းကြောင့်ဘေးဖြစ်ရတယ်ချစ်ချင်းကလွတ်မြောက်မယ်ဆိုရင်စိုးရိမ်ရင်းလည်းဖြစ်စရာမရှိဘူးဘေးဆိုတာလည်းဖြစ်စရာမရှိဘူးဟုတ်လားအဲ့တော့ဦးဇင်းတို့ဒီအချက်လေးနဲ့ပတ်သက်ပြီးတော့တယုတ်ပါဠိတော်ထဲမှာမှတ်တမ်းတင်ထားတာလေးတစ်ခုရှိတယ်မြတ်စွာဘုရားကာရဝါမှာဦးဇင်းတို့ဥရဝေလာကပ္ပဏီဘုမှာတရင်သုံးတော့ဗတ္တရကလို့အမည်ရတယ်ဇွာကကြီးတယောက်ကမြတ်စွာဘုရားကြီးရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားကိုမေးတယ်ပေါ့မြတ်စွာဘုရားတဲ့ဘုရားတပည့်တော်ကိုဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုဟောကြားတော်မူပါဘုရားတဲ့သူမေးတဲ့မေးခွန်းကအကြီးကြီးပဲနော်ဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုဟောပေးပါတဲ့အဲ့လိုမြတ်စွာဘုရားကိုတောင်းပါတော့မြတ်စွာဘုရားကတခါကြီးတဲ့အဲ့လိုဆိုလို့ရှိရင်ဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းနဲ့ပတ်သက်ပြီးတော့တင့်ကမှာဟိုးအတိတ်ကာလတုန်းကဒီလိုဒီလိုအကြောင်းတွေကြောင့်ဆင်းရဲဖြစ်ခဲ့တယ်ဆင်းရဲချုပ်ခဲ့တယ်လို့အတိတ်ကာလကဖြစ်ရတဲ့ကိုအခြေခံပြီးတော့တင့်ကောင်ကဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုဟုတ်ပဲဆိုရင်တင်ကဒါငိုတော့ကဖြစ်ခဲ့တဲ့ကိစ္စတွေပါဟုတ်ချင်ပါဟုတ်ပါပါလို့တင့်ရဲ့စိတ်ထဲမှာဂျုံမားတန်လျာကြီးဖြစ်နိုင်တယ်ဟုတ်လားနောက်အနာဂတ်မှာဖြစ်မဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုဟုတ်ခဲ့တယ်ဆိုရင်လည်းတင့်ရဲ့စိတ်ထဲမှာအာဒါကနောက်ကျမှဖြစ်မဲ့ကိစ္စဆိုတော့ဟုတ်ချင်ပါဟုတ်ပါပါလို့တန်လျာဝင်နိုင်တယ်လို့ဒါကြောင့်တင့်ကိုအတိတ်ကာလနဲ့ပတ်သက်ပြီးတော့အနာဂတ်ကာလနဲ့ပတ်သက်ပြီးတော့ဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုငါမဟောဘူးတဲ့အခုလုံးလုံးစင်ဟုတ်လားမှန်ပါဘူးဒီနားမှာထိုင်နေတဲ့တင့်ကိုဒီနားမှာထိုင်နေတဲ့ငါကဟောမြတ်စွာဘုရားသုံးလုံးထားလို့နော်အခုလုံးလုံးစင်ဒီနားမှာထိုင်နေတဲ့ငါကဒီနားမှာထိုင်နေတဲ့တင့်ကိုထိုင်ရမထဆင်းရဲဘာကြောင့်ဖြစ်တယ်ဆင်းရဲဘာကြောင့်ချုပ်တယ်ဆိုတာကိုထိုင်ရမထသိအောင်ငါပြောမယ်တဲ့ဘယ်လောက်စိတ်ဝင်စားစရာကောင်းလဲဟောပြောချက်နော်ဒီကာလကိုအကြောင်းပြုပြီးတော့လည်းဆင်းရဲဖြစ်ခြင်းချုပ်ခြင်းကိုမဟောနာရကာလနဲ့ပတ်သက်ပြီးတော့လည်းဆင်းရဲဖြစ်ခြင်းချုပ်ခြင်းကိုသူမဟောဘူးတဲ့မြတ်စွာဘုရားခုလောလောဆယ်ထိုင်နေတဲ့တင့်ရှိမှာထိုင်နေတဲ့ငါကဒီနားမှာထိုင်နေတဲ့တင့်ကိုဆင်းရဲဖြစ်ခြင်းချုပ်ခြင်းကိုဟောမယ်အဲ့တော့တင့်ကိုငါမင်းမယ်တဲ့တင်ချိုက်သလိုသဘောကျသလိုဖြေပါတဲ့မြတ်စွာဘုရားဟောဒီဥရဝေလာကပ္ပဏီကောမှာ တစုံတယောက်ဒုက္ခရောက်လို့တစုံတယောက်ဆင်းရဲလို့အကြီးအကျယ်ဆင်းရဲလို့သင်ဒုက္ခရောက်เสียဖြစ်နိုင်တယ်တစုံတယောက်သောပုဂ္ဂိုလ်ဒီဥရဝလကပ္ပမှာရှိကလားတဲ့အဲ့လိုမေးတဲ့အခါကျတော့ရတကြီးကရှိပါတယ်ဗျာတဲ့တစုံတယောက်ဒုက္ခရောက်လို့ဘုရားတိတော်ဒုက္ခရောက်သွားနိုင်တယ်အဲ့ဒီလိုတစုံတယောက်တွေအများကြီးရှိတယ်တဲ့ဒီဥရဝလကပ္ပလည်းမှာဒါဖြစ်ရင်တစုံတယောက်ဒုက္ခရောက်လို့သင်မှာဒုက္ခရောက်เสียမရှိတယ်အဲ့လိုတစုံတယောက်ပေါ်ရှိကလားတဲ့အဲ့လိုလူတွေလည်းရှိတယ်တဲ့သူတို့ဘလောက်ပဲဒုက္ခရောက်ရောက်ဒီလိုဘာမှစိတ်ဆင်းရဲစရာမလိုတဲ့ဒုက္ခရောက်စရာမလိုတဲ့နော်အဲ့လိုလူမျိုးတွေလည်းအများကြီးရှိပါလေတဲ့ဥရဝလကပ္ပမှာအဲ့လိုဆိုရင်တခါကြီးတင့်ကောင်ကမေးပါဦးပဲဒီတစုံတယောက်ဒုက္ခရောက်ရင်တော့သင်ဆင်းရတယ်ဒီတစုံတယောက်ဒုက္ခရောက်ရင်တော့သင်မဆင်းရဘူးဟုတ်လားအဲ့ဒီလိုဖြစ်တာအကြောင်းတရားကဘာလဲတဲ့ဟိုသူ့ကိုပဲပြန်မေးတာနော်တစုံတယောက်ဒုက္ခရောက်ရင်တော့သူဆင်းရရတယ်။ဒီတစုံတယောက်ဒုက္ခရောက်ရင်တော့သူမဆင်းရ။ဒီလိုဘာကြောင့်ဖြစ်ရတာလို့တဲ့။အဲ့လိုမေးတဲ့အခါကျတော့ဒကာကြီးကစဉ်းစားပြီးဖြေတယ်။မြတ်စွာဘုရားတဲ့။ဒီဥရဝေလကပ္ပထဲမှာတချို့အပေါ်မှာဤတော်ကတန်ရုံးစင်ရှိတယ်၊ခင်မဲမှုရှိတယ်၊ရင်းနှီးမှု၊မြန်နှုံးမှုရှိတယ်။အဲ့ဒီလိုလူတွေဒုက္ခရောက်ပြီးဆင်းရဲပြီဆိုရင်တော့တပြည့်တော်ဒုက္ခရောက်နိုင်ရဲ့။ဟုတ်လား။ဒါပေမဲ့တချို့လူတွေကြတော့တပြည့်တော်တန်ရုံးစင်ရှိတာချစ်ခင်တာမြင်လို့တာဘာမှမရှိဘူးတချို့ဆိုရင်ရှိမှန်းတော့မှမသိဘူးပေါ့အဲ့ဒါလိုလူတွေဒုက္ခရောက်မယ်ဆိုရင်တော့တပြည့်တော်ကဘာမှဒုက္ခရောက်ချင်တဲ့အကြောင်းမရှိဘူးပဲ။ဟောသူအဲ့လိုဖြေရနော်။ဒါပေမဲ့ပေါင်းတော်မှတို့ယူယူလေးပါဟုတ်လား။ဒါကြောင့်တရားမတော်ဦးရှင်တို့မှလည်းပဲနော်ဒီစုံတယောက်ဒုက္ခရောက်လို့ကို့မှာဒုက္ခရောက်เสียအကြောင်းရှိတယ်အဲ့ဒါလိုတစုံတယောက်တွေအများကြီးရှိမယ်။တစုံတယောက်ဒုက္ခရောက်လို့ကို့မှာဒုက္ခရောက်သွားเสียအကြောင်းမရှိတယ်အဲ့ဒါလိုတစုံတယောက်တွေလည်းအများကြီးရှိတယ်။ဟုတ်လား။ဘာကြောင့်ကိုယ်မှာဒုက္ခဖြစ်လာတယ်။ဘာကြောင့်ကိုယ်မှာဒုက္ခမဖြစ်တာလဲ။ဟောအဖြေကဘယ်လိုပေါ်သွားအောင်ဆိုချစ်ခင်နဲ့တဲ့မျက်နှာမှုဆိုတာအဖြေကပေါ်သွားတယ်။ဟောချစ်ခင်နဲ့တဲ့မျက်နှာမှုရှိတဲ့ပုဂ္ဂိုလ်တွေရဲ့အပေါ်မှာဒါတို့ဒုက္ခရရင်ကိုဒုက္ခရောက်။ချစ်ခင်မျက်နှာနဲ့တဲ့မှုမရှိတဲ့ပုဂ္ဂိုလ်တွေရဲ့အပေါ်မှာသူတို့ဒုက္ခရောက်ရင်ကိုဒုက္ခရောက်စေချောင်မရှိ။အဲ့တော့မြတ်စွာဘုရားကဘာပြောလို့ဆိုဒီခါကြီးအဲ့ဒါလို့ဆိုရင်ဒုက္ခဖြစ်ခြင်းဒုက္ခချုပ်ခြင်းနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းတရားကိုသင်ကိုယ်တိုင်လည်းဖြေပြီးပြီတဲ့မြတ်စွာဘုရားဒေသနာအရမှာဘလောက်ကျွမ်းကျင်တယ်လဲဆိုတာစဉ်းစားနော်ဒုက္ခဖြစ်ခြင်းဒုက္ခချုပ်ခြင်းကိုဗါတဲ့တော့သင်ကိုယ်တိုင်လည်းဖြေပြီးပြီတဲ့ဒါကြောင့်မို့လို့အတိတ်ကာလတုန်းကဖြစ်ဖြစ်ခဲ့တဲ့နေရာတော့ဒုက္ခတွေဟာဒီချစ်ခင်နဲ့တဲ့မျက်နှာမှုကြောင့်ဖြစ်တယ်လို့သင်မှတ်ရတယ်နောက်အနာဂတ်မှာဖြစ်ဖြစ်တဲ့နေရာတော့ဆင်းရဲဒုက္ခတွေဟာလည်းပဲဒီချစ်ခင်နဲ့တဲ့မျက်နှာမှုကြောင့်ဖြစ်တယ်လို့သင်မှတ်ရတယ်ခုလောလောဆယ်ဖြစ်နေတဲ့ဆင်းရဲဒုက္ခတွေရတဲ့ချစ်ခင်မျက်နှာနဲ့တက်မှုကြောင့်ဖြစ်တာလို့သင်အမှန်တိုင်သိရတယ်တဲ့အဲ့လိုမျိုးမြတ်စွာဘုရားကအမိန့်ရှိတော်ဒေါသကြီးကတကယ့်ကိုတအံ့တော်နဲ့သူသဘောကျသွားတယ်ဝမ်းမြောက်ဝမ်းသာနဲ့ဘာပြောလို့ဆိုတော့မြတ်စွာဘုရားတဲ့ချစ်ခင်နဲ့တက်မျက်နှာမှုကြောင့်ဆင်းရဲဒုက္ခဖြစ်ရတယ်ချစ်ခင်နဲ့တက်မျက်နှာမှုမရှိလို့ဆင်းရဲဒုက္ခချုပ်ရတယ်ဆိုတဲ့စကားအလွန်မှကောင်းမွန်မှန်ကန်တဲ့စကားပါတဲ့ဘာဖြစ်လို့လဲဆိုတော့တတိယမှာအလွန်ချင်ရတဲ့ရှိတာဝါတိဆိုတဲ့တငယ်လေးတယောက်ရှိတယ်။သူရဲ့တားလည်းဖြစ်ခြင်းဖြစ်မယ်၊မြေလည်းဖြစ်ခြင်းဖြစ်မယ်ပေါ့နော်။အဲ့ဒီရှိတာဝါတိကမြို့မြင်ပေါ်မှာနေရဗျာလေ။အဲ့တော့မနေ့လင်းလာလို့ရှိလို့ရှိရင်ဒီရှိတာဝါတိနေမှာကောင်းရလားချင်းချင်းတားတားမှာရှိရလားဆိုပြီးတော့သူ့ရဲ့အခန်းစီတယောက်ကိုတိရအောင်သူအများကြီးလွှတ်ရတယ်လို့။ဟုတ်လား။အဲ့ဒီအခန်းစီတယောက်ကိုလွှတ်လိုက်တယ်။အဲ့ဒီလူပြန်မလာမချင်းတတိယမှာစိတ်မချလက်မချဖြစ်ပြီးတော့စိုးရိမ်နေရတယ်ပူပါနေရတယ်။ဒါကြောင့်မလို့ချစ်ခင်နဲ့တဲ့မျက်နှာချင်းကြောင့်စိုးရိမ်မှုဆင်းရဲမှုတွေဖြစ်ရတယ်ဆိုတာအလွန်မှမှန်ကန်တယ်ဆိုတာကိုသူ့ရဲ့လက်တွေ့လေးကိုပြောပြီးတော့သူကထောက်ခံနေရပေါ့ဟုတ်လားဒါကြောင့်ပြည့်တဲ့ပေါ်တော်ကတော့ထံရမထသိနိုင်တယ်လို့မြတ်စွာဘုရားပြောတာလေဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းဟုတ်တယ်မဟုတ်လားဘာကြောင့်ဆင်းရဲတွေဖြစ်နေတာချစ်ခင်နဲ့တဲ့မျက်နှာမှုနော်တရားကိုကောင်းရင်လောဘဟုတ်လားလောဘဆိုတာသူ့ရဲ့အသက်စာလို့လည်းပဲအမိရတယ်မဟုတ်လားဖြစ်ဖြစ်တရားတော့ဒုက္ခတွေကဒီလောဘကြောင့်ဖြစ်နေတာပဲလေဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်ဝန်တို့ချစ်ချင်းဆိုတဲ့တရားဒီတော့ဆိုရင်မို့ပူလောင်မို့ဟုတ်လားဘေးအန္တရာယ်အမျိုးမျိုးကိုဒါဖန်တီးတယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်ဒီဒါချစ်ချင်းကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးရတဲ့ဒီပေါ့စောစောကပြောခဲ့တာတော့ဣတံမစ္စရာကိုပြောရင်နော်ခုဒါကတကယ်တုတ်တန်လေးတွေမှာပြောထားတာလေးတွေကိုအရှင်တို့ထည့်သွင်းပြီးတော့ပြောတာပေါ့အဲ့တော့ဘုံကြီးကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခကတော့ဘယ်လိုလုပ်အော်တူဟာပို့လို့တော့ကြောက်စရာကောင်းဒီမုန်းဒီမှုကိုအခြေခံပြီးတော့လောကကြီးမှာရှက်စက်မှုလေးကောက်ကျင်မှုလေးမကြမ်းမမနာတာအင်မတန်ကြီးမားတဲ့ဒုက္ခတွေကိုဖန်တီးနေကြတာလည်းမရှိဘူးလားရှိနော်ဒီမုန်းဒီမှုကိုအခြေခံပြီးတော့အချင်းချင်းဒုက္ခပေးရတာမုန်းဒီနေတဲ့ကာယကံရှင်ကိုယ်တိုင်လည်းဆင်းရဲတယ်လို့ အမုန်းကြီးခံရတဲ့ပုဂ္ဂိုလ်မှလည်းပဲဆင်းရဲအောင်လုပ်ကြတဲ့အတွက်ကြောင့်ဒုက္ခရောက်ကြရတယ်။ဒီနေရာမှာမုန်းနေဆိုတဲ့တရားမုန်းတဲ့ပုဂ္ဂိုလ်မှလည်းမတတ်တာမုန်းခံရတဲ့ပုဂ္ဂိုလ်မှလည်းအခါတည်းရမှာမတတ်တာသူကဒုက္ခပေးမယ်ဆိုရင်ဒါဒုက္ခရောက်နေတာပေါ့ဟုတ်တယ်မဟုတ်လား။အေးမုန်းနေတဲ့ပုဂ္ဂိုလ်ရဲ့တရားရှင်ကိုယ်တိုင်မှာတော့နော်နောင်တရစရာအလုပ်တွေနောင်တရစရာအပျော်တွေနော်ဒီလိုအလုပ်တွေအပျော်တွေကိုလုံမိပြောမိပြီးတော့တစ်ချိန်မှာအကြီးအကျယ်နောင်တနဲ့ပူပန်ရတဲ့တယ်ဆင်းရဲရတဲ့တယ်ဒါကြောင့်ဒိဋ္ဌိကောင်းတယ်အောင်လို့တစုံတယောက်ပေါ်မှာမုန်းမိဆိုလို့ရှိတယ်အဲ့ဒါနောင်တရစရာဖြစ်တဲ့တယ်ဆိုတာကိုသတိထားရမယ်သူ့ပေါ်မှာကိုကအကောင်းတယ်မသိတော်တယ်ကိုလုံမိမယ်ပြောမိမယ်ဆိုရင်ကိုလုံထားတဲ့ကိုကာယကကိုပြောထားတဲ့ကိုဝစီကဘေကောမသွားမှာမဟုတ်ဘူးနော်ကိုကာယကကိုထံပြန်ဖဲ့တင်အတန်နဲ့မလွဲတထက်သေးတဲ့ဟုတ်လားကိုဝစီကကိုထံပြန်ဖဲ့တင်တန်နဲ့မလွဲတထက်သေးတဲ့ဒါကြောင့်မုံရင်းဒီကာယကရှင်ကိုနောင်တတရားတွေနဲ့အကြီးကြီးပူပန်ရစေတဲ့အဲ့ဒီမုံနာတွေကိုအကောင့်ထဲပေါ်ရမယ်ဆိုရင်တော့အမုန်းခံရတဲ့တတ္တဝါတွေဒီမှာလည်းအကြီးကြီးရှင်ရနိုင်တယ်ဟုတ်လားဒါကြောင့်ပေးတဲ့ပေါ်မှာမုံရင်းဆိုတာလည်းပဲကြောင်မဖွယ်ရကောင်းတယ်ပေါ့တချို့တကယ်မုံမီဆိုတော့ဒီတဘောကလည်းမကဘဲနဲ့တဏှာဆက်ဆက်ဒုက္ခပေးကြတာဆင်းရဲစေကြတာလည်းမရှိဘူးလားရှင်နော်တမင်မွေးရင်ကြာစားရင်ရဇလန်းလေးပြောရမယ်ဆိုတော့ကောင်းမှာပေါ့ဟုတ်လားသို့တော်လည်းပဲဒါတွေကလူတိုင်းသိနေတာဆိုတော့ကိုယ့်အကိုစဉ်းစားရှင်းရှင်းပြီးတော့ကြည့်ရင်လည်းမသိနိုင်ဘူးလားသိနိုင်ဒါကြောင့်ပေးတဲ့ပေါ်တော်တို့အမုံတရားတွေဆိုတာလည်းပဲတကယ်ပါပူပန်နဲ့ခါသေးတယ်ဆိုတာထင်ရှားပါတယ်။ဒါကြောင့်ချစ်ချင်းဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားဆိုတော့ကပြောရပြီ။ဟုတ်လား။ချစ်ချင်းဆိုတာအလိုဆန္ဒကြောင့်ဖြစ်တယ်။ချစ်ချင်းမုန်းရင်းကြောင့်လည်းဖြစ်တယ်။ဟုတ်လား။အခုပြောလိုက်တာကဘာလို့ချစ်ချင်းကြောင့်ဖြစ်လာတဲ့အကျိုးရလဲ။ချစ်ချင်းမုန်းရင်းရဲ့အကျိုးတရားပေါ့။ချစ်ချင်းမုန်းရင်းရဲ့အကျိုးတရားကိုဦးဇင်းတို့တက္ကပညာသုတ္တန်ရဘယ်လိုပြောရလို့အိတ္တာမရှိရာကိုဖြစ်ရှိတယ်။ချစ်ချင်းမုန်းရင်းဒီဘာကိုဖြစ်ရှိတယ်ဧတမစ္စယကိုဖြစ်ရှိတယ်။ဧတမစ္စယသည်ဘေးလေရန်လေအန္တရာယ်ကိုဖန်တီးလိုက်တယ်။ဟုတ်ရဲ့လား။ဒီနောက်တစ်ချက်ကပါပြောလို့ချစ်ချင်းသည်စိုးရိမ်ရင်ပူလောင်ရင်ကြောက်ကြခြင်းတွေကိုဖြစ်စေလိုက်တယ်။ဆင်းရဲဒုက္ခများစွာကိုဖန်တီးမယ်။မုန်းခြင်းတွေလည်းပဲပူလောင်မှုတွေဆင်းရဲမှုတွေခါသိမှုတွေကိုအများကြီးဖန်တီးနိုင်တယ်လို့ချစ်ချင်းမုန်းခြင်းရဲ့အကျိုးတရားတွေကိုနော်ဒီလိုမှလို့အရင်တို့ပြောရဆိုရင်ကိုယ်နိုင်ပွဲရမရှိဘူး။တဏှာဥစဉ်ကဘာဆက်ပြီးတော့ပြောရင်လို့ချစ်ချင်းမုန်းရင်းကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကိုအကျဉ်းဆုံးမပြောတာတော့ဆိုတော့ဒီလောက်ဆိုးတဲ့ချစ်ချင်းမုန်းရင်းကိုဘယ်လိုပေးရှာမလဲဆိုတဲ့ဒီလမ်းပိုင်းလေးကိုပြောခြင်းနေသေးလို့ဟုတ်လားချစ်ချင်းမုန်းရင်းရဲ့အကြောင်းအကျိုးသဘောကိုဒီလောက်နဲ့ဥစဉ်တော့ရှင်းလိုက်တာပေါ့ဟုတ်လားဒီဘာဆက်ပြောမလို့ချစ်ချင်းမုန်းရင်းကိုဖယ်နိုင်အောင်ဘယ်လိုကြိုးစားမလဲဒီနေရာချင်းချစ်ချင်းမုန်းရင်းကလွတ်မြောက်အောင်ဘယ်လိုအထောက်ကြမလဲပါလေဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့ချစ်ချင်းမုန်းကြီးကလွတ်မြောက်ခြင်းလေဆိုရင်ချစ်ချင်းမုန်းကြီးရဲ့အကြောင်းတရားကိုဖယ်ရှားလိုက်ဖို့ပါပဲအဲ့ချစ်ချင်းမုန်းကြီးရဲ့အကြောင်းတရားကိုစိုးစိုးကတက္ကပညာသုတ်တန်ရာပြည့်တတ်လို့မှတ်ခဲ့ရအလိုဆန္ဒလို့မှတ်ခဲ့ရနော်အလိုဆန္ဒပြည့်ရင်ရှင်းမယ်အလိုဆန္ဒမပြည့်ရင်ဟုတ်ပဲအဲ့လိုဆိုရင်ချစ်ချင်းမုန်းကြီးမရှိခြင်းဘူးဆိုရင်ဒီအလိုဆန္ဒဆိုတဲ့လောဘကိုဖယ်နိုင်မယ်ဆိုလို့ရှိရင်ချစ်ချင်းမုန်းကြီးကြောက်တော့ပါဟုတ်တယ်ဟုတ်လားအဲ့တော့ဒီလောဘတရားတရားခံဖြစ်နေပြီနော်ဒုတိယခံဖြစ်နေပြီချစ်ချင်းမုန်းခြင်းရဲ့အဓိကလက်တွေဖြစ်နေပြီဟုတ်လားဒီဒါကြောင့်ပြည့်တော်တော်ဒါကတော့အတူချုပ်ပြီးတော့ဖြေလိုက်တယ်ချစ်ချင်းမုန်းခြင်းကလွတ်မြောက်အောင်ကြိုးစားအထုံနည်းပေါ့နော်အဲ့တော့ဦးဇင်းတို့ဒီနေရာမှာနည်းနည်းလေးတော့အကျေပြောခြင်းပါလေနောက်ချစ်ချင်းကိုဘယ်လိုဖယ်ရှားမလဲမုန်းခြင်းကိုဘယ်လိုဖယ်ရှားမလဲလို့သူ့ကိုကြတော့နှစ်ပိုင်းတော့အသေးစိတ်လေးကြောကြည့်ဟုတ်လားဒီနေရာမှာချစ်ချင်းဆိုတာကတရားကိုကောက်ရင်လောဘလို့ပြောခဲ့ပြီနော်ဆွေလန်းမှုနှစ်သက်မှုမြင်တော့မှုဒီလိုတရားတွေကိုဒါချစ်ချင်းလို့ခေါ်တာဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့အဂိတုတ်တန်ဆိုပြီးတော့ဣတိယပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ခုရှိတယ်အဲ့ဒီတုတ်တန်ထဲမှာမြတ်စွာဘုရားဟောထားတဲ့ဒေသနာလေးတစ်ခုပေးထားတဲ့နေလန်းလေးတစ်ခုပေါ့ဘာပြောထားလဲဆိုတော့ဒီနိဗ္ဗာန်ပင်တိအရာဘက်ကနိစ္စံအတုဝတ္တိနီနောတဲ့နော်ရှားခါဆိုတဲ့ဆွမ်းမဲ့မှုမိတော့မိလင်ကိုငိမ့်တတ်ဖို့အတွက်အတုပဘာဝနာတည်းဟူသောရေကိုအသုံးပြုရမယ်တဲ့။ဒီနည်းလမ်းလေးရှိရင်နော်။ရှားခါဆိုတဲ့ဆွမ်းမဲ့မှုတနည်းအားဖြင့်လောဘဆိုတဲ့ဒီချစ်ချင်းတရားတွေကိုမတည်မီတော့ကိုငိမ့်တတ်ခြင်းလေဆိုလို့ရှိရင်အတုပဘာဝနာကိုဝါမျှရမယ်။အတုပဘာဝနာဆိုတာဘာပြောတာလဲလို့မိမိခန္ဓာရဲ့သဘောသူတို့ဘာခန္ဓာရဲ့သဘောကို အမှားတိုင်းသိအောင်ကြိုးစားတာဒီနေရာမှာခန္ဓာဆိုတဲ့နေရာပါခန္ဓာက၅ပါးရှိတယ်လို့ပေတရုမှတ်ထားတယ်နော်ခန္ဓာဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုဘယ်လိုနားလည်ထားတော့ခန္ဓာဆိုတာအပေါင်းအစုအစုအဝေးအဖွဲ့အစည်းဒါခန္ဓာရဲ့အဓိပ္ပာယ်နော်ယုတ်ကလည်းလေးရဲ့စုစည်းထားတာပေါင်းစုထားတာကိုဒါယူပက်ခန္ဓာလို့ပြောမယ်ပေါ့ဟုတ်စေပညာရခပညာရပြောမယ်ဆိုရင်တော့ဒီစေလေးရဲ့အစုအဝေးကိုဒါယူပက်ခန္ဓာပေါ့ဟုတ်လားအေးယုတ်ပိုင်းဆိုင်ရာအပေါင်းစုကိုတစ်ခုနောက်နာမ်ပိုင်းဆိုင်ရာအပေါင်းစုတွေကကြတော့၄မျိုးခွဲပြီးတော့ပြထားတယ်ဝေဒနာခန္ဓာဆိုရင်ခန္ဓာမှုအစုအဝေးသင်္ခေခန္ဓာဆိုရင်ပတ္တာမှုအစုအဝေးသင်္ခါရခန္ဓာဆိုရင်ပြုလို့စိတ်ဆော်မှုစေတနာကောင်းဆောင်တဲ့စိတ်တိတ်တရားတွေပေါ့ဒါသင်္ခါရအစုအဝေးဟုတ်လားပြီးတော့ကတော့ဝိညာဉ်နဲ့ခန္ဓာဆိုတဲ့သိမှုအစုအဝေးဆိုပြီးတော့နာမခန္ဓာကြတော့၄မျိုးခွဲပြီးတော့ပြတယ်။သူကသိဖို့အင်မတန်ခက်ခဲနေနေရပေါ့ဟုတ်လားဒီနေရာမှာဦးဇင်းတို့အတုမဘာဝနာကိုပွားများရမယ်မိမိရဲ့ခန္ဓာကိုအမှန်တည်းသိအောင်ကြိုးစားရမယ်ဆိုတာကဒီယူပခန္ဓာနဲ့ပတ်သက်ပြီးတော့အမှန်တည်းသိအောင်ကြိုးစားရမယ်လို့အဓိကဆိုလိုတာ။နောက်ဝေဒနာတို့တင်ညာတို့သင်္ခါရတို့ဝိညာဉ်တို့ဆိုတဲ့နတ်တရားတွေဆိုတာပဂရိမျက်စိနဲ့မြင်လို့ရတဲ့အရာတွေလည်းမဟုတ်နန္တရားတွေပေါ့သူတို့ကပုတ်ပြီးတော့လုံညံ့နဲ့တိမ်မွေ့တယ်နဲ့နဲတယ်ပေါ့ဒီယူပခန္ဓာကတော့ပဂရိမျက်စိနဲ့ကိုမြင်နေတာပဲလေဟုတ်တယ်မဟုတ်လားပဂရိမျက်စိနဲ့မြင်နေတာနော်ဒီစပယ်အစားအကျင်ငယ်ဆုံးတုံးတဲ့တကုတ်တန်တာနောက်ပြီးတော့ဒီစပယ်အစားခြေဘဝအဆုံးဒီကိုယ်အောင်ကြီးကမြင်နေတာပဲဟုတ်လားအဲ့တော့အတုမဘာဝနာကိုပေါ်များနေရဆိုတာဒီခန္ဓာရဲ့မတင့်တယ်တဲ့သဘောတရားကိုအမှန်တည်းသိအောင်ကျူစားတာလုံးကျင်ပြီးတော့စဉ်းစားတာမဟုတ်ဘူးစိတ်ကူးကျင်ပြီးတော့တွေးနေတာမဟုတ်ဒီခန္ဓာဟာတကယ်မတင့်တယ်တဲ့သဘောဖြစ်လို့ဘူးတကယ်မတင့်တယ်တာကိုအမှန်တမ်းသိအောင်ကြိုးစားတာအဲ့ဒါအတုပဘာဝနာပေါ့နော်အဲ့ဒါကိုကြိုးစားလို့ရှိရင်ဇာကဆိုတဲ့မင်းငိမ့်နိုင်တယ်ချစ်ချင်းဆိုတဲ့တရားကိုဖေရှားနိုင်တယ်ပေါ့ဟုတ်လားဒီချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဓမ္မဝရပါဠိတော်မှာနော်မြတ်စွာဘုရားဟောထားတယ်နော်အဘယမင်းသားကိုဟောထားတဲ့ဂါထာလေးတစ်ခုရှိတယ်နော်အဘယမင်းသားဆိုတာကဒေဝိတာကမင်းကြီးရဲ့သားတခါမှသူကစစ်ပွဲတွေကိုအနိုင်တိုက်နေလို့ဘင်းကြီးကသဘောကျပြီးတော့သူ့ကိုထိနှက်စည်းစိမ်ပေးတယ်လို့ဆိုတယ်တည်ငါတော့ပြီဟုတ်လားအဲ့လိုပေးတဲ့အဲမှာအလွန်ချုံးမောလှပတယ်ကကြည်တယ်မလေးတယောက်လည်းပါတယ်လို့ဆိုတယ်အဲ့ဒီကကြည်တယ်မလေးကဒီခုနှစ်ရက်အတွင်းမှာပဲသူ့ကိုကပြအုံးတော်ခံဖြောပြင်းရင်းနဲ့ရုတ်တရက်ဆုံးသွားတယ်အဲ့ဒီမှာဒီအဖေရမင်းသားကအကြီးအကျယ်ဒီကကြည်တယ်မလေးပေါ်မှာဖြစ်နေတဲ့ချစ်ခင်မျက်နှာမှုကြောင့်တော်ဆူရင်ရေပူလောင်ခြင်းအကြီးအကျယ်တို့မှနှိမ့်ဆက်တာခံရတယ်ပေါ့အဲ့ဒါနဲ့သူကမြတ်စွာဘုရားကြီးကိုရောက်သွားတာရောက်တော့မြတ်စွာဘုရားကအဲ့ဒီအကြောင်းအရာကိုသိတဲ့အတွက်ကြောင့်ဂါထာလေးတစ်ခုဟောရတယ်အဲ့ဒီဂါထာလေးကဦးဇင်းစီထဲမှာအလုံးမှသဘောကျတယ်ပိဋကတ်တို့လည်းသဘောကျမယ်လို့ထင်ပါတယ်ဂါထာဆိုတာကတူတူလေးတွေပါဠိကဗျာလေးတွေပေါ့တူတူလေးနဲ့ထိရောက်အောင်အဓိပ္ပာယ်ကိုအကြီးအကျယ်ပြောတာပါနှုတ်တဲ့အာဝေါဆောင်းထားလို့ရှိရင်အလုံးကျိုးရှိနိုင်တယ်ပေါ့ဘာဟုတ်တာလို့ဆိုတော့ဧထပတ္တိမာလောကံစိတ္တရာဇရတုပမံယထပါလိဝိတိတံတိနတိတံဘောဝိဇာနတံလေးပါတာလည်းမများဘူးလေးပိုက်တင်နော်ဧထပတ္တိမာလောကံစိတ္တရာဇရတုပမံယထပါလိဝိတိတံတိနတိတံဘောဝိဇာနတံဒီလေကဘာပြောလို့ဆိုတော့ဧထလာကြကုန်တော့တဲ့မြတ်စွာဘုရားခေါ်လိုက်တာနော်ဧထလာကြကုန်တော့တဲ့ရာဇရတုပမံမင်းစည်းတဲ့ယထာကဲ့သို့စိတ်တန်ဆန်းကြယ်တဲ့မင်းစည်းတဲ့ယထာကြီးကိုအလွန်ဆန်းကြယ်တဲ့ဣမံလောကဤခန္ဓာကိုယ်ဒီဟူသောလောကကိုပတ္တထကြည့်ကြကုန်လောတဲ့ပထမနှစ်ပိုက်လေးကဒါပြောတယ်နော်လာကြကုန်လောမင်းစည်းတဲ့ယထာကစီးကိုအလွန်တရာမှဆန်းကြယ်တဲ့ဒီခန္ဓာကိုယ်ဒီဟူသောလောကကြီးကိုကြည့်ကြကုန်လောတဲ့လောကကြီးကိုပြောလို့ဒီဩဃာရလောကကြီးနေထိုင်ရာလောကကြီးကိုမျက်စိနဲ့မြင်တယ်လို့ဖြစ်မှာမဟုတ်ဘူးနော်လောကဆိုတာဒီခန္ဓာကိုယ်ဒီပင်နဲ့လောကပဲသူဒီပင်နဲ့လောကတစ်ခုကိုယ်ဒီပင်နဲ့လောကတစ်ခုဟုတ်လားဒါအိမံလောကံဒီလောကကိုပတ္တထကြည့်ကြဆိုတာဒီလောကဆိုတာဘာကိုပြောတာလဲဒီခန္ဓာကိုယ်ကြီးကိုပြောတာအဲ့ဒါမျက်စွာပဲပြောပုံကလေးနော်လာကြပုံတော့မင်းစည်းတဲ့ယထာတစီလို့အလုံးတရားမှဆန်းကြည်တဲ့ဒီခန္ဓာကိုယ်ဒီဟူသောလောကကိုကြည့်ကြပုံတော့လေအမင်းစည်းရဲ့ယထာဆိုတာအဲ့ဒီခက်ကတော့မျက်စွာပဲခက်ကတော့ဒါအဆန်းကြည်ဆုံးပစ္စည်းဖြစ်မှာပေါ့နော်မြင်ရတာမြင့်တစ်ကောင်က၄ကောင်က၆ကောင်ကတချို့ယထာတွေဆိုအလွန်တရာဆန်းဆန်းကျင်ကျင်လှုပ်တာပါပေါ့တကယ်တော့ဒီခန္ဓာကိုယ်ဟာအဲ့ဒီယထာတစ်စင်းနဲ့အလွန်တူရဲ့ပေါ့ မြင်ကဆွဲတော့ယထာကလိမ့်ပြီးတော့ပြင်းနေပေါ့အဲ့လိုပဲဦးဇင်းတို့နန္တရားတွေရဲ့စိတ်ဆုံးမှုကြောင့်ဒီရုပ်ခန္ဓာကိုယ်ကြီးကလှုပ်ရှားနေရတယ်ဒါအကျဉ်းငယ်လေးဥပမာဥပမေးရဟကြည့်တာပါခုဦးဇင်းတို့ခင့်အနေနဲ့ဥပမာပေးမယ်ဆိုရင်ဒီခန္ဓာကိုယ်ဟာအလောင်းဟိုစမ်းကြေစွာတိဆောက်တာလေကားတစ်စင်းနဲ့တူမယ်လို့လည်းပဲဆိုနိုင်ပါတယ်ဟုတ်တယ်မဟုတ်လားဒါပေမဲ့ကားထဲမှာတော့ခံစားတတ်တဲ့သိတတ်တဲ့ဒီလိုနန္တရားတွေတော့မပါဘူးပေါ့သို့တော်လည်းပဲတရားတော်ဥရှင်တို့ခန္ဓာကိုယ်ကြီးဟာအဲ့ဒီလိုရင်တစည်းနဲ့တူတယ်ဆိုတာကတော့မြတ်စွာဘုရားကအထက်ထက်ကလည်းဥမာပေးထားတာတော့အမှန်ပဲဟုတ်လားခန္ဓာကိုယ်ကြီးဟာစမ်းကြေတဲ့ရင်တစည်းနဲ့တူတယ်အဲ့ဒီခန္ဓာကိုယ်ကြီးကိုဘာလို့အောင်လို့ကြည့်ရမယ်အဲ့လိုကြည့်နိုင်လို့ခန္ဓာကိုယ်ရဲ့သဘာဝကိုအမှန်တိုင်းသိအောင်ကြည့်နိုင်လို့တကယ်လို့များအမှန်တိုင်းသိရမယ်ဆိုရင်တော့နတ္ထိတံကောဝိဇာနတ္တဝိဇာနတ္တခန္ဓာရဲ့သဘောကိုအမှန်တိုင်းသိကြတဲ့မြင်ရတဲ့ပုဂ္ဂိုလ်တွေကသင်္ဘောကဲ့ညီခြင်းတည်းနဲ့တည်းမရှိဘူး။ဟောရှိခင်ခြင်းကိုဒီနေရာမှာကဲ့ညီခြင်းလို့အဓိပ္ပာယ်ကောက်လို့ရတယ်နော်
။အေ
းခန္ဓာရဲ့သဘောကိုအမှန်တိုင်းသိတဲ့ပုဂ္ဂိုလ်မှာကဲ့ညီခြင်းဆိုတာမရှိဘူး။ယတ္ထဘာလီဝိတိတံတိ။ဟောခန္ဓာရဲ့သဘောကိုအမှန်တိုင်းမသိကြတဲ့မမြင်ရတဲ့ပုဂ္ဂိုလ်တွေကတော့ဝိတိတံတိဒီဒုက္ခတွေထဲမှာနှင်မွန်သွားလိမ့်မယ်။ပြောဖို့မလိုနော်ဒီကိစ္စမှာ။လာကြကုန်တော့မင်းစီးတဲ့ယထာတစီလို့အလွန်စမ်းကြည့်တဲ့ဒီခန္ဓာကိုယ်ဒီဥတော်လောကကြီးကိုကြည့်ရလို့တော့ဒီခန္ဓာကိုယ်ဒီဥတော်လောကကိုကြည့်လို့သိမယ်ဆိုရင်ကဲ့ညီခြင်းဆိုတာမရှိဘူးတကယ်လို့မကြည့်လို့မသိခင်ဘူးဆိုရင်တော့ဒီပုဂ္ဂိုလ်ဟာနှစ်မွန်းသွားလိမ့်မယ်တာပြောတာဒါကြောင့်ပိဿကောသတ္တဝါတို့ဒုက္ခတွင်ထဲမှာနှစ်မွန်းမနေခြင်းဘူးဆိုရင်နော်ဒုက္ခတွေနဲ့မကဲ့ညီခြင်းဘူးဆိုလို့ရှိရင်ကိုယ်ခန္ဓာဒီဥတော်ဒီလောကကိုအမှန်တိုင်းသိအောင်ကြိုးစားရမယ်ဟုတ်လားအမှန်တည်းတရားကိုစူးစမ်းမယ်ဆိုလို့ရှိရင်ဆိုရပါစို့ဦးဇင်းတို့အခုအတုပဘာဝနာဆိုတာနဲ့ပတ်သက်ပြီးတော့ပြောတော့နော်နာမ်ပိုင်းဆိုင်ရာတွေကိုအတားလေးခဏလောက်ထားလိုက်ရုပ်ပိုင်းဆိုင်ရာတိတာတဲ့မြင်တာတဲ့တိလွယ်တဲ့မြင်လွယ်တဲ့ဒီရုပ်ခန္ဓာနဲ့ပတ်သက်ပြီးတော့နည်းနည်းလေးတော့အမှန်တည်းသိအောင်ကြည့်ကြည့်ပါလားစိတ်ထဲမှာဘယ်လိုတွေအမြင်တွေအတွေးတွေကြောင်းလဲသွားနိုင်မလဲဆိုတာလေဆိုရပါစို့ဒီခန္ဓာကိုယ်ကြီးကိုအခုဒီတိုင်းကြည့်လိုက်နော်အဝတ်ဝတ်ပေးထားတယ်အမျိုးမျိုးအယောင်တင်ထားတာရှိနေပေါ့နော်ဒီတိုင်းကြည့်မယ်ဆိုရင်ဒုက္ခနာမှာအရှိတိုင်းမြင်ရတာဘာမြင်ရမလဲဆိုတော့ဇံပင်ရဲ့ဝိညာဉ်တွေရဲ့ခြေတိလက်တိရဲ့ပွားတွေရဲ့အရှိဒီငါမျိုးမြင်ရဒါကဒီတိုင်းကိုမြင်နေရတဲ့ကိစ္စဒါကိုတဇပင်စကလို့ခေါ်တယ်အရှိလေးရဲ့၅ခုမြောက်ကုဋ္ဌံတာဇံပင်ဝိညာဉ်ခြေတိလက်တိတွားအရှိဒါကဒီတိုင်းမြင်တာဒါဒီမှာဖုံးတာရေပေါ့ဟုတ်လားအဲ့လိုဆိုရင်ရှစ်ဆက်ပြီးတော့ကြည့်ကြည့်ပါဦးမသိနိုင်ဘူးလားဆိုတော့သိနိုင်ပါလေဘာမှမသိနိုင်ကြအကြောင်းရှိဆိုရပါစို့စိတ်ကိုယ်ကလေးနဲ့ဒီအရေးသူအရေးပါကိုခွာပြီးတော့ကြည့်ကြည့်ပါဒီအရေးသူအရေးပါရဲ့အောက်မှာဘာတွေရှိတယ်လဲတွေးတန်ရင်းရင်းနဲ့အသားပြင်းကြီးတွေရှိနေပေါ့ဒါစိတ်ကူးရင်နေတာမဟုတ်ဘူးဒါတကယ်ကိုအဖြစ်ဒါတကယ်တကယ်ကိုအဖြစ်ပဲဒါဒီတိုင်းပဲသာသဘောဝတရားကြီးပဲဟုတ်တယ်မဟုတ်လားအဲ့ဒီသွေးတန်ရဲ့ရဲ့နဲ့ဒါအသားပြင်းကြီးနော်ထူတဲ့နေရာထူပါတဲ့နေရာပါတချို့နေရာတော့အယိုးလေးတွေပေါ်နေမှာပေါ့သူ့နေရာနဲ့သူဒါသွေးသားနဲ့လိမ့်ကြံတာမဒီအသားပြင်းကြီးကိုတွေးရတယ်အဲ့ဒီအသားကြီးကိုမျက်စိထဲမှာမြင်ကြည့်ပါမမျက်နှာဆိုရင်အကုန်ခွာပြီးတော့ကြည့်ကြည့်ပါဒီအရေးပါရဲ့အောက်မှာဒီအသားရှိနေတယ်အဲ့ဒီအသားကိုမြင်နေတဲ့အခိုက်အတန့်မှာကိုယ့်ရဲ့စိတ်ထဲမှာအတွေ့အမြင်ဟာစောစောကမမြင်နိုင်တဲ့တော့ဘယ်လိုမှမတူနိုင်ဘူးစိတ်ထဲမှာတက်တာမှုငြိမ်းချမ်းမှုထိုက်တဲ့နဲ့အနေအထားကိုရှားနိုင်တယ်ဘာကြောင့်လဲဆိုတော့ရှင်းလန်းမှုရောသွားလို့ပဲဟုတ်လားတရားကြီးမိုင်းမြားနော်ဒီအသားကိုမြင်လိုက်တယ်ဆိုရင်မမြင်တာတော့ရှင်းလန်းမှုမရှိနိုင်ဘူးဟုတ်တယ်မဟုတ်လားဒါအဲ့လိုဆိုရင်ဆက်ပြီးတော့ကြည့်ပါဦးဒီအသားထဲမှာဘာတွေရှိမလို့ဟိုတရားကိုသိရိုးတာပဲလို့မထင်နဲ့နော်တရားကတော့ရိုးရိုးပဲဟုတ်လားတရားကရိုးတာနော်တရားဆိုတာအရိုးရိုးလေးပဲစိတ်ကစမ်းနေနော်အခုဘာလို့ပြောရမလဲရိုးရိုးလေးတွေကိုပဲပြောတာဟုတ်လားအဲ့တော့ဒီအသားလေးပါပါရှိဘူးအကျိုးတွေရှိတယ်အကျိုးတွေပါဦးရှင်တို့ဒါခန္ဓာကိုယ်အသီးလေးကိုသွေးတွေကိုပို့နေတယ်သွေးကြောတွေရှိတယ်ဒါပိုက်သေးသေးပိုက်ကြီးကြီးနဲ့တူတယ်သွေးကြောတွေပေါ့နောက်အာရုံကြောတွေရှိတယ်ပေါ့အဲ့ဒီအကျိုးတွေကဘယ်လောက်ထိညာလို့ဆိုလို့ရှိရဆက်ထားမယ်ဆိုလို့ရှိရင်နဲ့မန်6000လောက်တောင်ရှိနေတဲ့လူတယောက်မှရှိတဲ့အကျိုးတွေဟုတ်လားတကယ်တော့ကိုရှုပ်တွေးပြီးတော့သဘောအူလို့ဟုတ်လားပိုက်ပုံကြီးဖြန့်ပြီးတော့အုပ်ထားလို့အကျိုးကြီးအကျိုးသေးအကျိုးငယ်အသွေးတွေအကုန်လုံးရှက်ဆိုင်ပြီးတော့နေအဲ့ဒါကိုဒီကမှာလို့ဦးရှင်တို့မြင်အောင်ကြည့်မယ် စိတ်ကူးနဲ့မြင်အောင်ကြည့်လို့မရဘူးလားရတယ်ဒါပေမဲ့စိတ်ကူးထဲမှာမြင်ဖို့အတွက်ပကတိမျက်စိနဲ့မြင်ဖို့လိုတယ်နောက်တစုံတစ်ယောက်ကိုမှတ်မိဖို့ဆိုတာသူ့ကိုအရင်မြင်ဖို့လိုတယ်သင်ညာနဲ့အရင်မှတ်ရဖို့ပဲနောက်အဲ့ဒါကိုမှတ်ဖို့အတွက်ဒီကနေ့ခေတ်မှာအထောက်အပံ့ပြုပစ္စည်းတွေအများကြီးရှိချုပ်ပုံဘတ်ဂျက်တွေရှိတယ်နောက်စာရဲမှာအဲ့တော့မျက်စောပြကအကုန်ရှင်းလင်းပြီးတော့ဟောထားတာရှိဆိုရပါစို့ဒီကုဋတာကမ္မထာကိုစဉ်းစားနေတဲ့ပုဂ္ဂိုလ်ကသေးသေးလေးကဘလို့ပုံသဏ္ဍာန်ရှိတယ်ဘလို့အယောင်ရှိတယ်ဘလို့သွားလာနေရတယ်သိအောင်လုပ်ရပဲဟုတ်လားခိုင်ထားတော့အဲ့တော့ဦးဇင်းတို့အသားပြီးတော့အခုအကျော်ဟုတ်လားအဲ့ဒါပြီးရင်ဘာရှိရှစ်ဆက်ပြီးတော့ကြည်နှမ်းမှာဘာတွေ့လို့တော့အယိုးတွေတွေ့မှာပေါ့ဒီအယိုးကတော့ခန္ဓာကိုယ်ကြီးအတွက်တကယ်အမာခံတိရှောက်တာလေမရှိမဖြစ်ဖြစ်စီဒီအယိုးတွေမရှိဘူးဆိုလို့ရှိရင်ဒါကြောင့်ဦးဇင်းတို့ခန္ဓာကိုယ်ကြီးကအဝိဇ္ဇာတိတစ်ခုလို့ခွဲကြသွားမှာပေါ့ဟုတ်တယ်ဟုတ်လားအယိုးကအမာခံတိရှောက်တာလေအယိုးမှာအမာခံတိရှောက်တဲ့တာဝန်ကိုလည်းယူထားတယ်အရေးကြီးတဲ့ပစ္စည်းတွေကိုကာဝယ်ထားတဲ့တာဝန်ကိုလည်းယူထားတယ်ပေါ့ဆိုကြပါစို့ပုံနောက်ဆိုရင်လုံးဝအထီးမခံတဲ့အတွက်ကြောင့်လုံးလုံးချုံချုံအယိုးဟာမလုပ်တာပုတ်တာဟုတ်တယ်ဟုတ်လားလုံးတယ်ရင်သူ့ကိုထိလို့မရထိသွားရင်လည်းပြက်လာအခြေကျတက်တယ်ပေါ့ဒါပေမဲ့လို့သိပါလားဟုတ်လားပြီးရင်ဦးဇင်းတို့ဒီနံယိုးတွေနံယိုးကချင်းတပွဲဘာကြောင့်ပုတ်တာလဲဆိုတော့သူ့အောင်မှာအလွန်အရေးပါတဲ့နှလုံးရဲ့အဆုတ်ရည်ဒီနှစ်ခုရှိတယ်။ဒါတွေကလုံးဝအထင်မှားနော်နှလုံးဆိုလို့ရှိရင်လည်းဒါပေတာကောင်းတဲ့တော်တော်အလုံးသိပါမယ်။10မိနစ်ကိုအချိန်မောင်းနော်ဘာလို့လဲ80လောက်သူရှုပ်နေပွားရင်လုံးရတယ်။ဒီလိုလုံးကိုသူကြီးတွေရောက်သွားဖို့အတွက်သူမြှင့်ထုတ်နေရတယ်တွန်းပို့နေရတယ်။ဒီလိုလုံးကိုသူကြီးတွေရောက်မှလည်းသူတွေမှာပါတဲ့အောက်ဆီဂျင်တို့အာရတ်တို့ကိုဒီဆဲလေးတွေကလပ်ဆီးလေးတွေကရပ်ပြီးတော့ရှင်းပန်းလိုက်ပါ။နော်ဘယ်တော့မှ तू မနာရဘူးနော် तू နားမိဆိုရင်လည်းဒါတည်ရလို့ခေါ်ပါကိုရှင်တန်ရစ်တို့တို့တကယ်လည်းအတင်းအလုံးလုံးနေရတယ်ကိုအိတ်နေတဲ့အချိန်မှာတော့တို့ခင်ဗျာမနာရဟုတ်လားကိုကလုံးနေတာလားဆိုတော့မဟုတ်ဘူးသူတို့လုံးနေရတယ်အဲ့လိုပဲအဆုတ်ဆိုရင်လည်း10မိနစ်ကိုအချိန်20လောက်ရှုပ်နေပွားခြင်းနဲ့ဒါလေးသိလေးအောင်ပြောင်းနေတယ်ခန္ဓာကိုယ်ရှင်တန်ရစ်အတွက်ဆိုရမှာဆိုဦးဇင်းတို့နော်အစားအသောက်ခုနှစ်ရက်ရှိအသက်10မိနစ်လို့ပြောကြတာပေါ့နော်စာအားကဒီကနာကိုကြီးကိုစောင့်ရှောက်မှုမပေးရင်ဒါသေးသွားမယ်ပျက်စီးသွားမယ်အဲ့လိုပဲရေမရရင်လည်းသေးသွားမယ်ပျက်စီးသွားဟုတ်လေးဆိုတာကိုစဉ်းစားကြည့်ပါဦးခဏလေးတောင်ဖြတ်ထားလို့မရဟုတ်တယ်မို့လားဒီအသက်ရှင်နေတဲ့ကိစ္စတွင်းနေတဲ့ကိစ္စထုတ်နေတဲ့ကိစ္စနော်ဒီဝင်လေထွက်လေတကယ်တမ်းကကိုကဝင်အောင်လုပ်နေတာလည်းမဟုတ်ဘူးထွက်အောင်လုပ်နေတာလည်းမဟုတ်ဝင်အောင်လုပ်လို့လည်းမရဘူးထွက်အောင်လုပ်လို့လည်းတကယ်တမ်းကမရသူ့သူဝင်နေတာသူ့သူထွက်နေအကိုကတာမအားဖြင့်တော့ဝင်လေထွက်လေကိုဝင်အောင်ထွက်အောင်ကိုကလုပ်နေရလို့ထင်တာပေါ့ရုပ်တရက်တော့ခုရှူလိုက်ရင်တော့ရသလိုလိုပဲပေါ့ဒါပေမဲ့ဝင်လေထွက်လေကိုအမြဲတမ်းကိုကလုပ်လို့ဖန်တီးလို့ရတယ်ဆိုရင်ဝင်တာကြီးကိုထွက်အောင်ထွက်တာကြီးကိုဝင်အောင်ဝင်မဲအမြဲတမ်းနေအောင်ထွက်ကြည့်ရအမြဲတမ်းနေအောင်လုပ်လို့ရမှာပေါ့ကြားနိုင်လားမရဘူးဝင်ရင်သူ့သူအတင်းတိုးဝင်လာမယ်ထွက်ခြင်းသူ့သူအတင်းကံပြီးတော့ထွက်သွားမယ်ဒါအဆုတ်ရည်ရဲ့အဓိကလုပ်ငန်းလို့ဆိုနိုင်မလားဆိုနိုင်တယ်အဲ့တော့ပိတ်တော့ပေါ့တော်တော်ကိုယ်ခန္ဓာရဲ့သဘောကိုအမှန်တိုင်းသိအောင်အဲ့လိုမျိုးတော့အယိုးကိုထောင်ပြီးတော့အသွေးအသားနဲ့လိမ့်ကျန်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးအထဲထဲမှာအဆုတ်တွေနှလုံးတွေအသေးတွေအစာအိမ်ဦးသိဦးမစံတဲ့အစာဟောင်းအမျိုးမျိုးသောအရာတွေရောင်ရှားဆက်ဆုပ်ကလေးဒီထဲမှာရှိနေတယ်ဒါအမှန်တရားပါပဲဟုတ်လားအဲ့ဒါကိုသိအောင်မြင်အောင်ကိုစဉ်းစားမယ်ဆင်ခြင်မယ်ကြိုးစားမယ်အထုတ်မယ်ဆိုလို့ရှိတယ်ဒါကြောင့်ဦးဇေယျစိတ်ဟာတိအောင်မကြိုးစားတဲ့အနေအထားနဲ့ဘလို့မှမတူနိုင်ဘူး။အဲ့တော့မြတ်စွာဘုရားကတော့နတ္ထိသင်္ခောဝိသံတံတိတဲ့လူဟာမကက်ညိဘူးလို့အမှန်တန်ဟောတာ။မယက္ခပါဠိဝိတီတံတိမတိတဲ့လူကတော့မဖြစ်သွား။နစ်မွန်းသွားမယ်။ဒီနေရာမှာပါဠိမိုက်တော်ပုဂ္ဂိုလ်ဆိုတာခန္ဓာရဲ့သဘောကိုမတိတဲ့လူကိုရည်ရွယ်ပြီးတော့ပြောတာပါ။ဘလို့အကြီးအကျယ်ကြီးမိုက်မိုက်ကန်ကန်ကြီးဖြစ်နေတဲ့အနေအထားကိုပြောတာမဟုတ်ဘူးနော်။အေးဒါကြောင့်ပိဋကတော်ကတော့ဒီခန္ဓာလေးဟာအလုံးမစိတ်တိုင်းကြာနေတာကောင်းတယ်။မျက်လုံးစရာကောင်းတယ်။ပြန်ပြောမယ်နော်။လာကြကုန်တော့မင်းစည်းတဲ့ယထာတစီလို့အလုံးတရားဆန်းကျင်တဲ့ဒီခန္ဓာကိုယ်ဒီဟူသောလောကကိုကြည့်ကြကုန်တော့နော်။ဒီခန္ဓာကိုယ်အမှန်တိုင်းသိတဲ့ပုဂ္ဂိုလ်တွေကကြင်ညိမှုဆိုတာမရှိဘူး။အမှန်တိုင်းမသိတဲ့ပုဂ္ဂိုလ်တွေကတော့ဒီထဲမှာနေမွန်းသွားနိုင်မယ်။ဟုတ်လား။ဒါကြောင့်ပိဋကတော်ကတော့အယိုးကိုထောင်ပြီးတော့အသားသွေးနဲ့လိမ့်ကျန်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားရမယ်။ဒီခန္ဓာအိမ်ထဲမှာဘာတွေထည့်ထားလဲ၊တူပြီးထားလဲဆိုတာကိုလည်းသိအောင်ကြိုးစားရမယ်။အဲ့တော့မြတ်စွာဘုရားကတော့ဒီခန္ဓာအိမ်ထဲမှာဘာတွေထည့်ထားလဲဆိုတာနဲ့ပတ်သက်ပြီးတော့ဟောတာလေးလည်းရှိတယ်။ Atina Nagarangata Mata Lohita Lipana Yata Zrasa Misusa Mano Mekosa Ohitore Hola Atina Ajuri who say Tom Biro No Ajuri Mata Lohita Lipana Abadurin and Lingian Biro Cut down Tisantare Nagara Hori Kanaburi Udo Amy Hola Ajuru Tom Biro Abadurin and Lingian Biro Tisantare Tikana Amy အေးကြီးတဲ့မှာလည်းအမျိုးမျိုးထည့်ထားတာပဲဟုတ်လားအေးဒီခဏအေးထဲမှာလည်းအမျိုးမျိုးထည့်ထားတယ်ဘာတွေထည့်ထားတော့ဆိုတော့လည်းမြတ်စွာဘုရားကအနှစ်ချုပ်ပြောတယ်နော်အဋ္ဌိနံနဂရံကတ္တမာတ္တလောဟိတလိပနံယထသရာစမိစုစမာနောမခောစအောဟိတောတဲ့နော်ယထသရာစမိစုစအူခြင်းနေသိခြင်းနေထည့်ထားတယ်မာနနဲ့မာနောမခောစနော်မာနနဲ့အထင်တစ်လုံးနေထည့်ထားတယ်ငါကဘာသူကဘာအမျိုးမျိုးထည့်တယ်အမျိုးမျိုးထည့်နေ အထင်းလေးဟုတ်လားဗာရီထဲတော့အထင်းလေးထဲတာနော်အထင်းဆိုတော့တကယ်ဟုတ်သလားစင်နာကြီးနော်ဒီကကြီးမှန်မြန်မာနာတွေထဲတာလေပြီးတော့မက္ခတွေသုရမရဲ့ဂုံကြီးစုကိုအတိမတ်မပြုတ်နိုင်တဲ့သဘောခြေဖြစ်တဲ့သဘောဟိုအရှင်ပြောလေးပြောရတော့ဂျေဇုကမ်းတဲ့သဘောပေါ့ဟုတ်လားအဲ့ဒီမက္ခဆိုတဲ့သုရမရဲ့ဂုံကြီးစုသူတို့ကတော်တာကောင်းတာကိုအတိမတ်မပြုတ်နိုင်တဲ့သဘောဒါမျိုးတွေဒီထဲမှာထည့်ထားတယ်နော် ီးတော့ပြောတာလားအတုပဘာဝနာတတိယဖြင့်ကိုယ်ဘဝရဲ့နောက်ခန္ဓာ၅ပါးတတိယဖြင့်ရုပ်ပဲခန္ဓာပေါ့နော်ဒီရုပ်အစုအဝေးကိုအမှန်တန်သိအောင်မြင်အောင်ကြိုးစားအထောက်ကြည့်ရမယ်အဲ့ဒါကိုကြိုးစားအထုတ်နိုင်ရင်အထုတ်နိုင်အောင်ချစ်ချင်းဆိုတဲ့တရားဟာနေပါသွားတယ်အဲ့ချစ်ချင်းဆိုတာကတော့နော်ယန္တာဖြင့်မှကုန်တာပါဟုတ်လားအဲ့ဒီတုတ်တန်လေးကိုအခြေခံပြီးတော့ပြောရင်လေအမုန်းတရားတွေကိုရှော့ချနိုင်ဖို့အတွက်အလွန်တရာမှာအသုံးတည်မယ်လို့ထင်တယ်အဲ့ဒီတုတ်တန်လေးဟုတ်လားအာဂါတပရိမနိယတုတ်တန်လေးပရိမနိယကြီးကဘယ်လိုဟောတာတော့ဆိုတော့ယန္တူတဲ့လောကကြီးမှာရံမျိုးတွေထားကြတာရှိတယ်မုန်းတီးနေကြတာလည်းရှိတယ်ပေါ့အဲ့ဒီမုန်းတီးတဲ့အရာတွေရံမျိုးတွေနဲ့ပတ်သက်ပြီးတော့မပြေမြောက်သွားအောင်ကြိုးစားအထောက်ရမယ်နေလန်း၅ရက်ရှိတယ်တဲ့ဟုတ်လားနေလန်းမနေရရှိတယ်၅ရက်ရှိတယ်အဲ့ဒါကိုမုန်းတဲ့ပုဂ္ဂိုလ်ကိုယ်စိတ်ထဲမှာမကြည်လည်တဲ့မနစ်သက်နိုင်တဲ့နော်မပြေနိုင်တဲ့ပုဂ္ဂိုလ်တွေရှိလာလို့ရှိရင်ကိုယ်ကစဉ်းစားပြရတခါတည်းရမှာကိုမုန်းတဲ့ပုဂ္ဂိုလ်ကနောက်ကာယကံဆိုတဲ့အပြည့်အမူကမတန်ရှင်းဘူးမရှင်းကျင်ဘူးလုံလိုက်ရင်မကောင်းတာကြီးပဲဆိုကြပါစို့ဒါပေမဲ့လို့ပြောလိုက်တဲ့ဝစီကံလေးကတော့တန်ရှင်းတယ်ကောင်းတယ်လို့ဆိုကြပါစို့ဟုတ်လားအဲ့လိုဆိုရင်ဟောငါမုန်းတဲ့လူကကာယကံကမကောင်းတာဝစီကံလေးကကောင်းရှာတယ်လို့အဲ့ဒီကောင်းတဲ့အကွက်ကလေးကိုရွေးချယ်စဉ်းစားပြီးတော့ရံမျိုးကိုပြည့်ပြောင်းအောင်စဉ်းစားရှင်းနေပေးရပေတဲ့ဒါဥစဉ်ကဒီတုတ်တန်လေးကိုအနှစ်ချုပ်ပြီးတော့ပြောတာပါဟုတ်လားကိုမုန်းတဲ့လူကကောင်းတဲ့ကာယကံမရှိဘူးသို့သောကောင်းတဲ့ဝစီကံရှိနေတယ်ဆိုရင်အဲ့ဒီကောင်းတာတွေကိုတွေးပြီးတော့အော်အပြောလေးကတော့တန်ရှင်းစင်ကြယ်ပါပြီလေလို့ဒါကိုစဉ်းစားပြီးရံမျိုးကိုဖြောင်းလိုက်တယ်။ဥပမာအားဖြင့်ဥမာလေးကိုအရင်ကသဘောကျတာပါ။ပန်းတကူတင်ကချုပ်ပဲရဟန်းတော်ဟာပန်းတကူတင်ကရှာမယ်ပေါ့။အရှင်ကဥရှင်တို့ရဟန်းတော်တွေပန်းတကူတင်ကချုပ်ကြပြီဆိုလို့ရှင်သူတို့ကအော်ကိုကေလိုအစုံလိုက်ပြစ်ထားတဲ့ပန်းတကူမျိုးအရှိတော်ကအဲ့လိုအနေထားမျိုးသိမရှိပါဘူး။ဘာတူသင်္ကန်းရခြင်းမျိုးဆိုလို့ရှိရင်အမိုက်ပုံတို့တုတ်တန်တို့ကိုသွားပြီးတော့အဝတ်စုပ်တွေပါလိရှာရမှာ။ရှာတဲ့အခါမှာရလာတဲ့အဝတ်မှာစုပ်နေတဲ့အပိုင်းတွေရှိမယ်။နောက်ဆွေးနေတဲ့အပိုင်းတွေရှိမယ်။နော်မစင်အညစ်ကြီးတွေပါလိလူးနေတဲ့အပိုင်းတွေရှိနိုင်တယ်ပေါ့။အဲ့လိုဆိုရင်ဘာတူသင်္ကန်းချုပ်ဖို့ကြိုးစားတယ်။အဲ့ဒီရန်တော်ဟာဒီအဝတ်စုပ်တွေကနေပြီးတော့ကောင်းလာတဲ့ကိုသူရွေးချယ်ပြီးတော့လှီးဖြတ်တောက်ပြီးတော့ယူရမယ်။ဒီမှာဟိုဝတ်ထဲကကောင်းတာလေးဒီဝတ်ထဲကကောင်းတာလေးဒါလေးတွေကိုဖြတ်ညက်ဆက်ဟပ်ပြီးတော့ချုပ်ပြီးဝိယံရတဲ့သင်္ကန်းကိုဒါဥစဉ်တို့ပန်းတကူသင်္ကန်းလို့ခေါ်တာအဲ့တော့ပန်းတကူသင်္ကန်းချုပ်မဲ့ပုဂ္ဂိုလ်ကဟောင်းရနေတဲ့ဆွေးမြည်နေတဲ့မတန်မရှင်းဖြစ်နေတဲ့အစီအပိုင်းတွေကိုဖယ်ရှားပြီးတော့နော်ကောင်းမွန်တဲ့အစီအပိုင်းတွေကိုပဲရွေးချယ်ပြီးတော့ယူသွားသလိုမျိုးဟုတ်လားကာယကံကမကောင်းတာဝစီကံလေးကတော့ကောင်းတယ်လို့ကောင်းတာလေးကိုတွေးပြီးတော့ရံမျိုးကိုဖြည့်ပြောင်းရမယ်အမုန်းတရားတွေကိုရှော့ချနိုင်ရမယ်ဒါကတစ်ချက်နောက်ကုံမုန်းတဲ့ပုဂ္ဂိုလ်ကဝစီကံအကျိုးကတော့တော်တော်ဆိုးတာလေဒါပေမဲ့ကာယကံလေးကတော့မဆိုးဘူးဆိုလို့ရှိတယ်အဲ့ဒီမဆိုးတဲ့ကာယကံအပြုမှုလေးကိုအာရုံပြုပြီးတော့အမုန်းတရားတွေကိုရှော့ချနိုင်အောင်ကြိုးစားရမယ်ဟုတ်လားဥပမာအားဖြင့်တော်လေးကိုခီးထွက်သွားလို့နေကလည်းပူရေကလည်းနှက်ပြီးတော့ရေစားတဲ့ပူတဲ့အိုက်တဲ့ဆိုတဲ့လူတရားဟုတ်လား ဲ့ဒီအချိန်မှာတော်ရဲမှာရေကန်ကြီးတကန်တွေ့တယ်။ဟာရေကန်ကြီးကြည့်လိုက်တဲ့အခါကျတော့ဘလို့ဖြစ်နေတော့ဆိုတော့ရေမော်တွေနဲ့ပုံလွှမ်းတာနဲ့ရေကန်မျက်နှာပြင်ကြီးတစ်ခုလုံးမှာဆွေဟုတ်လား။ဗေနာလေးကတော့ရမှာမသိ။အဲ့ဒါနဲ့အဲ့ဒီလိုကရေကန်လည်းတိတ်ဆာနေဆိုတော့ကိုယ်မတတ်နိုင်ဘူးဆိုပြီးတော့အဲ့ဒီရေမော်တွေကိုလက်နှစ်ဖက်နဲ့ရက်ပြီးတော့ဖယ်လိုက်တယ်။ဖယ်တော့ရေမော်တွေကဘေးကိုပြန်ပြီးတော့ရှဲတော့ဒီနောက်မှာရေလေးပေါ်လာတယ်။အဲ့ဒီပေါ်လာတဲ့ရေအေးလေးကိုသူခတ်ပြီးတော့တောင်းတယ်။ရေမော်တွေကိုတောက်လိုက်ရင်တော့သူဒုက္ခရောက်မှာနော်။ဒါကြောင့်ပြိတ္တကောင်းတဲ့တော်တော်တော့ဘဝမှာပတ်ဝန်းကျင်ပေါ်မှာရှုမြင်တဲ့အခါမှာရေမော်တွေကိုမတောက်မိဘူးလားလေတော်တော်အရေးကြီးတယ်လို့ထင်။ပကတိရေကိုတောက်ပြီးဆိုတော့ဘယ်သူမှရေမော်ကိုတောက်မယ်မထင်ပါဘူး။ဒါပေမဲ့တယောက်ကိုတယောက်နဝေဝံရတဲ့အခါမှာအခက်ချက်ကြတဲ့အခါမှာစဉ်းစားကြတဲ့အခါမှာတော့ရေမော်တွေကိုပဲတောက်ကြတာများတယ်လို့ထင်။တကယ်ဆိုရင်ရေမော်ကိုဖယ်ပြီးတော့ရေကောင်းလေးကိုတောက်ရမှာပေါ့။ဟုတ်လား။သို့တော်သူတွေကမကောင်းတာနဲ့ကောင်းတာရှင်းလာပြီဆိုရင်ကောင်းတာကိုမတွေးနိုင်ဘူး။မကောင်းတာကိုပဲတွေးပြီးတော့မုန်းတီးမှုတွေကိုကြီးပွားအောင်တည်ဆောက်ကြတာ။ဟုတ်လား။ဒါကြောင့်အရှင်မြတ်ကြီးကဗါရဲလုံးရေမော်ကိုဖယ်ပြီးတော့ရေကောင်းလေးကိုတောက်တယ်လို့ဥပမာပေးတယ်။ဘယ်နှချက်ရှိရော။နှချက်ရှိကောင်းနော်။နောက်တစ်ချက်ပါပြောလို့ဆိုတော့ကိုမုန်းနေတဲ့ပုဂ္ဂိုလ်ကိုမပြေနိုင်တဲ့ပုဂ္ဂိုလ်ကကာယကံဆိုတဲ့အလုပ်တွေနဲ့မကောင်းဝစီကံဆိုတဲ့အပြောတွေနဲ့မကောင်းဘာမှသူ့မှာကောင်းတာမရှိဒါပေမဲ့လို့သူ့မှာရံပါရံခါစိတ်ကြည်နယ်မှုလေးသူ့မှာရတတ်တယ်ဟုတ်လားရံပါရံခါသူ့မှာကြည်နယ်မှုလေးစိတ်ကလေးကောင်းတာလေးပါလေရှိတတ်တယ်အဲ့လိုဆိုလို့ရှိရင်အဲ့ဒီကောင်းတာလေးကိုဒီစိတ်ကြည်နယ်မှုလေးကိုပဲအကြောင်းပြုပြီးတော့သူ့ရဲ့အပေါ်မှာကိုယ့်ရဲ့စိတ်ကြည်ပြောက်တော့ဆန္ဒပေးရမယ်ဖြေပေးရမယ်ဥပမာအားဖြင့်လေစောစောကရေငတ်နေတဲ့လူတယောက်ရေရှာတယ်ဘယ်မှမမတွေ့ရေကလည်းဆာလာပြီငတ်လာပြီအဲ့ဒီအချိန်မှာဘာဖြစ်တယ်ဆိုတော့နွားချီရကိုထဲမှာရေလေးရှိနေတာကိုသူတွေ့ရတယ်ရေကများများဆာဆာမဟုတ်ဘူးနွားချီရကိုထဲဟုတ်လားအေးအဲ့ဒီတော့သူကရေတော့တွေ့ပြီဘယ်လိုတော့မလဲတော့ဒါဝင်လည်းခတ်တော့လိုက်ရင်လည်းရေကနှောက်သွားမယ်နွားချီရကတော့လက်တောင်ကောင်းအောင်ဆန့်လို့မလွယ်အဲ့ဒီတော့ဘာလို့တုံဆိုတော့အဲ့ဒီနားလေးကိုတဲ့သူဝဲဥကုန်းပြီးတော့လေးလက်ထောက်ပြီးတော့နွားတောက်တလို့တဲ့ဟောဥမာလေးတောင်ပါဟုတ်လားဝဲဥကုန်းပြီးတော့လက်ထောက်ပြီးတော့လေးလက်ထောက်ပြီးတော့ပါဇက်နဲ့အဲ့ဒါလေးဒီအတိုင်းလေးရေနောက်တော့ပါဆိုတော့တကယ်တည်ယူတရားဂယုဆက်ပြီးတော့အဲ့ဒါလေးကိုမရရအောင်အစာပြေအောင်တောင်းရတယ်အဲ့လိုပဲတစုံတစ်ယောက်ကိုမုန်းနေပြီဆိုရင်အဲ့ဒီလိုကကာယကလည်းမကောင်းဘူးဝစီကလည်းမကောင်းဘူးဒါပေမဲ့လို့တခါတည်းမှာသူ့မှာစိတ်ကြည်လင်တာလေးတွေပါလိမ့်ကျတော့ရှိတတ်တယ်အဲ့လိုဆိုရင်အဲ့ဒါလေးကိုပဲမရမကစဉ်းစားပြီးတော့တော်ပါသေးရဲ့ဆိုပြီးကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့အမုန်းတရားတွေကိုနေပါအောင်ရှင်းချပေးရမယ်။ဥပမာမနေ့ရှက်ရှိသွားတယ်လို့သုံးရက်ရှိပါတယ်။ဟောနောက်လေးခုမြောက်မုန်းစရာကောင်းတဲ့လူလာပြီ။ဟုတ်လား။အဲ့ဒီလိုကတော့ကာယကလည်းမကောင်းဘူး။ဝစီကအကျိုးကလည်းမဟုတ်ဘူး။တခါတည်းရန်သေးတောင်စိတ်ကြည်နေမှုတူမှမရှိဘူးမရ။ဘာမှကောင်းတာလုံးဝရှာလို့မရတော့ဘူးဆိုကြပါစို့ဆက်ဆောင်ပါပါဒီလိုလူပါလည်းမရှိတဲ့ဘူးလားရှိတတ်တယ်နော်ဟုတ်လားအဲ့တော့ကိုယ့်ဘဝမှာအဲ့လိုလူမျိုးကိုကိုမုန်းမိပြီဆိုကြပါစို့အဲ့လိုဆိုရင်ကိုဘလို့လုံးမလို့ကာယကံလည်းပဲကောင်းလိုက်တာလို့တွေးစီရတကွယ်မှမရှိဝစီကံလည်းမရှိအဲ့လိုဆိုလို့ရှိရင်တော့ဥပမာမထေကြီးကဘလို့ပေးထားလို့ဆိုတော့လူတရားမရွာတရားနဲ့တရားကလည်းအဝေးကြီးနော်လန့်ခီးကြီးပါလေပြီးတော့ယောဂါကနှိမ့်ချက်လူဒုက္ခိတံတရားသူ့ဘေးမှာပြုစုမဲ့လို့လည်းမရှိဘူးကုညီမဲ့လို့လည်းမရှိဘူးမနေရလဲပူလိုက်ပါပြီနောက်ရှေ့ဆက်သွားရတဲ့ယောဂါလည်းအဝေးကြီးနောက်ကကျန်ခဲ့တဲ့ယောဂါလည်းအဝေးကြီးအစာရည်သာလည်းပြက်လက်ပြီးတော့ယောဂါကလည်းနှိမ့်ချက်နေတဲ့လူဒုက္ခိတံတရားအဲ့ဒီလိုလူတရားကိုတွေ့မယ်ဆိုလို့ချင်းကိုယ့်ရဲ့စိတ်ထဲမှာဘယ်လိုခံစားရမှာတော့ညာတော့ဖြင့်ထိုက်တဲ့စိတ်ကောင်းတဲ့လူကောင်းရှိတဲ့လူမှန်ရင်နော်ဆောင်းဆောင်လို့တဲ့သဘောတနာတဲ့သဘောကတော့တေချာမဟုတ်ဖြစ်ပါလေဟုတ်တယ်မဟုတ်လားတရားနဲ့တရားကလည်းအဝေးကြီးဒုက္ခလည်းရောက်နေတယ်ကုညီမဲ့သူလည်းမရှိလဲလဲလဲနေတယ်ဆို။အော်အနည်းဆုံးကိုယ်မကူညီနိုင်အောင်တောင်းမှာ။ဆောင်းဆောင်တဲ့လူလေးတော့ပေါ်ပါစေ။ဒါဆောင်းဆောင်တဲ့လူတနာတဲ့လူပဲလို့ဒီစိတ်ကလေးတော့ပေါ်လာမယ်ပေါ့။အဲ့လိုပဲဆောတော်ကပြောခဲ့တယ်။ဘာမှကောင်းွက်ကိုရှာမတွေ့တော့အောင်ဆိုးသွားတဲ့လူတွေ့ပြီလို့ဆိုရင်တော့ဟုတ်လား။အော်ဒီလိုဟာဒီတိုင်းသာဆက်သွားနေရင်တော့အပေလေးကိုဆိုရင်အင်မတန်ဆင်းရဲတဲ့ဘဝတွေကိုရောက်တော့မှာပဲဒါကြောင့်သူ့ရဲ့ဒီအခုပြုမှုလေးတွေဒီအပြောဆိုလေးတွေပြုပြင်သွားရင်တော့တော်တော်ကောင်းမှာပဲလို့သူ့ကိုစောင့်ရှောက်လို့တဲ့သဘောတနာတဲ့စိတ်ကိုလာထားတဲ့သဘောဖြစ်အောင်ကြိုးစားရမယ်ဒါကြောင့်ပေးတဲ့ကောင်းတဲ့ကောင်းလို့တကယ်တကယ်သောသောကဒုက္ခိတကိုတွေ့ရင်ဒါကြောင့်မဟုတ်ဘူးအရှင်တို့ရုတ်တရက်တော့တနာတဲ့စိတ် ပေါ်တတ်ကြပါလေဟုတ်လားတကယ်စဉ်းစားကြည့်မယ်ဆိုရင်သို့တော့ကတခင်းညံ့ရှင်းတဲ့မကောင်းတဲ့လူကအဲ့ဒီလူဒုက္ခိတထက်တောင်မှတစ်ချိန်မှကြီးကျယ်တဲ့ဒုက္ခကိုမရနိုင်ဘူးဟုတ်လားရနိုင်တယ်သူကပို့ပြီးတော့တနာစရာကောင်းတယ်ဆိုရင်တနာစရာကောင်းတယ်လို့ပြောမယ်ဆိုရင်ပြောလို့မရဘူးလားအေးဒါပေမဲ့ကိုကမြင်အောင်ကြည့်တဲ့ဖို့တော့လိုမှာပေါ့ဟုတ်ကဲ့လားဒါကြောင့်ပြည့်တဲ့ကောင်းတော်အောင်လို့ဘာမှကောင်းကွက်ရှာမရတဲ့လူဆိုရင်တော့လူဒုက္ခိတတယောက်ရဲ့အပေါ်မှာနော်တနာတဲ့တဘောဆောက်ရှောက်လို့တဲ့သဘောမျိုးဖြစ်အောင်ကြိုးစားတယ်လို့မျိုးသူ့ပုံမှန်လည်းအဲ့လိုဖြစ်အောင်ကြိုးစားရမယ်လို့နော်စေတရီပုဒ်ဟာအဲ့လိုဥပမာပေးရတော့ငါးခုမြောက်ကတော့ကိုမုန်းတဲ့ပုဂ္ဂိုလ်ကနော်ကာယကအပြုမူလည်းကောင်းတယ်ဝစီကအကျော်ဆိုလည်းကောင်းတယ်ဟုတ်လားစိတ်တွေလည်းကြီးကြီးနဲ့နဲ့ရှိတယ်ဟုတ်လားအဲ့လိုလူမျိုးကိုလည်းဒီကရမတို့အရှင်တို့ကမုန်းရင်မုန်းတယ်မရှိဘူးလားရှိရတော့ဒီကားလေး तू ကမုန်းစရာကောင်းလို့မုန်းတာကိုကိုကမုန်းရင်လို့ကိုမုန်းနေတာတနည်းအားဖြင့်ကို့အလိုမပြည့်လို့ကိုမုန်းနေတာလေးကိုမရှိဘူးလားအေးအဲ့လိုဆိုရင်တော့သူ့ရဲ့ဘယ်အချက်ကိုပဲစဉ်းစားလိုက်စဉ်းစားလိုက်မုန်းစရာကောင်းနေတာမတွေ့ရအဲ့လိုဆိုရင်တော့ तू ကတော့ညံ့ညံ့ဆန်းဆန်းညံ့ညို့ကပျောက်သွားနိုင်တယ်အဲ့ဒါကိုကျတော့ပဋိညာကဘယ်လိုဥပမာပေးထားလဲဆိုတော့ဂျေစာတဲ့လူတယောက်တော်တယ်ကိုရောက်တော့အင်မတန်အေးတဲ့ကြည်လင်တဲ့ကြာမြင့်မားပါနဲ့ပြည့်စုံတဲ့အရှိအဝါဒကောင်းတဲ့ရေခံကြီးတကံကိုတွေ့ခဲ့ရေမော်တွေဖုံးနေတာလည်းဖယ်စရာမလိုအရင်နဲ့တောက်လိုက်ရုံပဲချိုးလိုက်ရုံပဲကြိုက်တဲ့နေရာကနေကြိုက်လို့တောက်ကြိုက်လို့ချိုးချမ်းသာကိုပဲရတယ်အဲ့လိုပဲကိုမုန်းနေတဲ့တချို့ပုဂ္ဂိုလ်တွေဟာအပြောဆိုလည်းကောင်းတယ်အလုတ်ကိုင်းလည်းကောင်းတယ်စိတ်တော်သားတွေလည်းကောင်းနေတယ်ဆိုရင်တော့ဒါဘယ်အချက်ကိုပဲစဉ်းစားလိုက်စဉ်းစားလိုက်ရင်ညှိုးမပြေရအကြောင်းမရှိဘူးဒါကြောင့်ဘိကကောင်းတဲ့ဘောင်းလို့ရန်ရိုးဖြစ်ရောက်ပြီဘယ်နှမျိုးတို့ငါးမျိုးဟုတ်လားပတ်သက်ကိုသင်္ကန်းချုပ်တဲ့ရဟန်းတော်လို့ဟုတ်လားရေမော်တွေဖုံးနေတဲ့ရေကန်တွေကရေကိုကြီးမော်ကိုဖေးပြီးတော့တောက်တဲ့လူတို့နွားချီယာကွက်ထဲကရေကိုကုန်းပြီးတော့တောက်တဲ့လူမျိုးဟုတ်လားပြီးတော့ဘာလို့ဘာမှကြည်လင်ရာကိုရှာမတွေ့တော့ဘူးဆိုရင်တော့လူဒုက္ခိတတို့သဘောထားပြီးတော့တနာတဲ့စိတ်ဆောင်းဆောင်းလို့တဲ့စိတ်ကိုငွေရမယ်ဟုတ်လားဟာအကုန်လုံးကောင်းနေတဲ့လူကိုမုံမိရယ်ဆိုရင်တော့နော်သူရဲ့ကောင်းတာတွေကိုဘယ်နာကပဲစဉ်းစားစဉ်းစားအလွယ်တကူစဉ်းစားရပြီးတော့ပြေပြောင်းသွားစေအကြောင်းရှိတယ်။အဲ့တော့ဦးဇင်းတို့အနှစ်ချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘာတွေ့ရမလဲဆိုတော့ကောင်းခွက်ကိုမြင်အောင်ကြည့်ရပါပဲ။ဟုတ်လားကောင်းခွက်ကိုရှာမြစ်တာ။မမြစ်တာရဲ့အကြောင်းတရားဟာအဲ့ဒီကောင်းမြတ်မှုကိုမြင်အောင်ကြည့်နိုင်တာ။ကောင်းတာကိုတွေ့အောင်မြင်အောင်ကြည့်နိုင်ရင်မြစ်တာတော့အလိုလိုဖြစ်တယ်။မကောင်းတာကိုမြင်အောင်ကြည့်မယ်ဆိုရင်တော့ဒေါသတဘောဟာအလိုလိုဖြစ်တယ်။ဒါကြောင့်ပြည်သက်ကောင်းတဲ့တော်တော်လူဆိုတာကအများသောအားဖြင့်သူ့သူကိုယ်ကိုကောင်းမှုမကောင်းမှုတွန်တွဲပြီးတော့နေတာပါဟုတ်လားအဲ့ဒါကိုကမုန်းတာနဲ့မကောင်းတာကြီးရွေးကြည့်နေမယ်ဆိုရင်တော့ကိုယ့်ရဲ့အမုန်းတရားတွေဟာကြီးထွားလာမယ်နော်ဒါကြောင့်ပြည်သက်ကောင်းတဲ့တော်တော်ကောင်းတာလေးကိုရွေးချယ်ပြီးတော့ကြည့်တတ်ဖို့မလိုဘူးလားလိုတယ်အဲ့ဒါဦးဇင်းတို့အချစ်အမုန်းကိုဘယ်လိုဖယ်ရှားမလဲဆိုတာနေရာမှာဒါအမုန်းကိုဖယ်ရှားရေးနဲ့ပတ်သက်ပြီးတော့အထောက်အကူပြုနိုင်တယ်ဒါဦးဇင်းတို့ပြောလိုက်တာဟုတ်လားမိဒါတရားကိုစောင့်ချပြီးတော့ပွားရမယ်ဆိုလို့ရှိရင်လည်းအမုန်းတရားတွေဟာတဖြည်းဖြည်းနဲ့နည်းသွားနိုင်ပါတယ်။ဘလို့မုန်းစရာကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုကမိဒါတရားအားကြီးမယ်ဆိုရင်မုန်းလို့မရဘူးဆိုတာမျိုးလည်းရှိတတ်သေးတယ်။ဟုတ်ရဲ့လား။အေးဒါကြောင့်ပြည့်တဲ့ကောင်းတဲ့တော်တော်တခါတလေကြာတော့ကိုကောကညံ့လို့မုန်းညံ့လို့ကိုမုန်းနေတာတွေကရှိသေးတာ။ဟုတ်ရဲ့လား။အေးဒါကြောင့်နီးပေါင်းဆိုဘက်ဆုံတောင်းဆိုကနေပြီးတော့မြေမြေသောဆင်းရဲဒုက္ခကိုဖြစ်စေနိုင်တဲ့ဒီချစ်ခြင်းပုံဉျင်းကိုရှော့ချနိုင်အောင်ကြိုးစားဖို့မလိုဘူးလားလို့ဒါကတော့ဦးဇင်းတို့ချစ်ခြင်းပုံဉျင်းနဲ့ပတ်သက်ပြီးတော့နော်ညစွာဘုရားကနော်အထူးပြုပြီးတော့ဒါလိုက်ဟောတာလေအပြည့်လေရာပြည့်လေကြောင်းနိလန်ကောင်းလေးတွေပေါ့ရည်ဘူးရာအဖြစ်ချစ်ခြင်းပုံဉျင်းကိုယုံနေသွားကြတယ်ဆိုရင်တတိပဌံဘာဝနာကိုအားထုတ်ရင်လည်းဒါထိထိရောက်ရောက်ကိုကြိုးကြည့်လို့ပြုနိုင်ပါပဲဦးဇင်းတို့တတိပဌံဒေသနာကိုမြတ်စွာဘုရားဟောတဲ့နေရာမှာပိတရောလည်းရမှာပါ။ကာယီကာယနုပတိဝိရတိအာတပိသံဇာနောတတိမဝိနေယလောကိအဘိဇ္ဇံဒေါမနတံဟောတာ။နော်။တတိပဌံတရား၄ပါးကိုပွားများလို့ရှိရင်အဘိဇ္ဇံဒေါမနတံနော်။ဘိဇ္ဇာဆိုတဲ့လောဘတရားချစ်ခြင်းတရားအတူတူပဲ။ဟုတ်လား။ဒေါမနတဆိုတဲ့ဒေါသတရားအမုန်းတရားအတူတူပဲနော်။အဲ့ဒီတရားတွေကိုဝိနေယပေဖြောက်ပြီးတော့နေနိုင်တယ်လို့မြတ်စွာဘုရားဟောတာ။ဟုတ်လားဆိုလိုတာကတတိပဌံတရားကိုပွားများရင်လည်းဒီလောဘဒေါသအဘိဓါဖြာပါဒဟုတ်လားအဘိဓါဒေါမနတချစ်ခြင်းမုန်းခြင်းဒီတရားတွေကိုဖယ်ရှားနိုင်တယ်လို့မြတ်စွာဘုရားအဓိကဟောတာဟုတ်လားဒါပေမဲ့တတိပဌံတရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အလိုမှတ်သားဖို့လားဈာကုဏဝများတာတွေကများနေတဲ့အတွက်ကြောင့်ဦးဇင်းတို့ကသို့တော့ကအထူးပြုတာတွေကိုပြောလိုက်တာ နော်အတုပဘာဝနာဆိုတာလည်းတကယ်တည်းကတော့သတိပဋ္ဌာန်ဘာဝနာထဲမှာအကျုံးမှွယ်မို့လားဝင်နေနော်ဒါကြောင့်ပြည့်တော်ကောင်းတော်အောင်လို့အပြည့်စုံဆုံးချစ်ချင်းမုန်းရင်းကိုဖယ်ရှားဖို့အတွက်နိမ့်မ်းကိုပြောပါဆိုရင်တော့သတိပဋ္ဌာန်ဘာဝနာတရားကိုပြောရလိမ့်မယ်ဟုတ်လားကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းသတိဥစည်းပြီးတော့တိနေတဲ့အလေးအကျင့်ကိုဆွေးရမယ်ဒီသတိပဋ္ဌာန်ဘာဝနာကိုပွားများအထောက်အပံ့များလေလေခန္ဓာရဲ့အကြောင်းဘဝရဲ့အကြောင်းလောကရဲ့အကြောင်းကိုအမှန်တန်သိမြင်မှုများလေလေဖြစ်ပြီးတော့ချစ်ချင်းမုန်းရင်းတရားတွေဟာတဖြည်းဖြည်းနဲ့ညှိနှဲသွားမယ်ဆိုတာကတော့အမှန်ပဲဟုတ်ရဲ့လားတကယ်တမ်းကချစ်ချင်းမုန်းရင်းတွေဘာကြောင့်ဖြစ်နေတာလို့ဆိုရင်လောကရဲ့အကြောင်းခန္ဓာရဲ့အကြောင်းဘဝရဲ့အကြောင်းကိုအမှန်တန်မသိရလို့ချစ်ချင်းမုန်းရင်းဆိုတာဖြစ်တာပါဟုတ်တယ်မဟုတ်လားတည့်တည့်ပြောရရင်ချစ်စရာလို့ထင်လို့ချစ်တယ်မုန်းစရာလို့ထင်လို့မုန်းတယ်တကယ်တကယ်လောကတကယ်တကယ်သဘောပေါက်တကယ်တကယ်ခန္ဓာရဲ့သဘောမှာချစ်စရာဆိုတာလည်းမရှိဘူးလို့ဆိုတယ်။မုန်းစရာလည်းမရှိဘူးလို့ဆိုတယ်။ဘာပဲရှိလို့ဆိုတော့ဖြစ်ချင်းပြည့်ချင်းဆိုတဲ့သဘောပေါက်တရားပဲရှိ။ဟုတ်တယ်ဟုတ်တယ်။အဲ့တော့တကယ်တမ်းကဒါကမဟုတ်လို့ရှင်တို့လောကရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအဲ့လိုမျိုးတကယ်ဖြစ်ချင်းပြည့်ချင်းမျှတာရှိရဲ့ဆိုတဲ့အဆင့်ကိုမြင်အောင်သတိပဋ္ဌာန်တရားကိုပေါများအထုတ်နိုင်မယ်ဆိုရင်ချစ်စရာလို့မထင်တဲ့အတွက်ကြောင့်ချစ်ချင်းနဲ့ဖြစ်စရာအကြောင်းမရှိဘူး။မုန်းစရာလို့မထင်တဲ့အတွက်ကြောင့်မုန်းရင်းနဲ့ဖြစ်စရာအကြောင်းမရှိဘူး။ဟုတ်တယ်မဟုတ်လား။ဒါကြောင့်ဦးရှင်တို့ငယ်ငယ်တုန်းကနော်ဆရာကြီးဦးလက်သိန်းရွတ်ရွတ်ပြီးတော့ဟောနေတာလေးနားထဲမှာမကြာခဏကြားရောက်ပြီးတယ်။ဒါကြောင့်အမှတ်ရရင်လည်းရွတ်ရွတ်ပြန်နေတယ်ပေါ့။ဆရာကြီးကပြောထားတာလည်းဆိုတော့ယုံနာဆိုတာသဘောလေးပဲတဲ့။သဘောလေးရဲ့ဆိုးကောင်းမရှိ။ဆိုးကောင်းမရှိကြံ့ကုန်မပေါ်တဲ့ဟော။အဖြေရရင်နော်ကျုံနံဆိုတာဘာလဲတော့ကျုံနံဆိုတာသဘောလေးပဲတဘောလေးလေးဆိုးကောင်းမရှိဆိုးကောင်းမရှိကြိုက်မုံမပေါ်တဲ့ကြိုက်တယ်ဆိုတာချစ်တယ်ပြောတာမုံတယ်ဆိုတာခဏပြောတဲ့အမုံတရားဟုတ်တယ်မဟုတ်လားဒါကြောင့်ဒီယုတ်တဲ့တဲ့သဘောဝတရားကိုသဘောဝတရားထိဆိုင်အောင်ဒါကမတော်ဘူးတဲ့ဒီတတိကိုအဓိကနေရာမှာထားပြီးတော့သတိပဋ္ဌာန်ဒေသနာနည်းနဲ့ဒီစူးစမ်းအထုတ်နိုင်မယ်ဆိုလို့ရှိရဲ့ကျုံနံရဲ့သဘောသဘာဝဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုသိမြင်ပြီးတော့ချစ်ချင်းမုန်းရင်တရားတွေနေပါမသွားနိုင်ဘူးလားနေပါသွားနိုင်တယ်နော်ဘာပဲဖြစ်ဖြစ်တည်ရင်မနေပါဘူးဆိုရင်ဒီအနိစ္စလက္ခဏာကိုပဲရှင်းရှင်းလင်းလင်းထဲထဲဝင်ဝင်တကယ်သိမယ်ဆိုလို့ရှိရင်ချစ်ချင်းမုန်းရင်တရားတွေနေပါသွားမှာကတော့အမှန်ပဲဒါပေမဲ့တော့လည်းပဲကောင်းကောင်းနားလည်ပြီးတော့ကောင်းကောင်းလက်ခံနိုင်နိုင်တယ်လို့ဦးရှင်ယုံကြည်ပါတယ်ဟုတ်လားအေးဒါကြောင့်ပေးတဲ့ဘောတော်တော်တို့ဒီကနေ့ညဥဒနာရေးနဲ့15မိနစ်လောက်အချိန်ယူပြီးတော့ဒါဦးရှင်တို့ချစ်ချင်းမုန်းရင်နဲ့ပတ်သက်ပြီးတော့ပြောလိုက်ပါမယ်ဟုတ်လားတရားကောင်းအစည်းလေးကိုလို့ပေးတာလေချစ်ချင်းမုန်းရင်လွတ်ရောက်ခြင်းဟုတ်လားအဲ့တော့ပြောလိုက်တဲ့အကြောင်းအရာကအကျံတရားဖြစ်သုံးမျိုးပေါ့နော်ချစ်ချင်းမုန်းရင်ဟာဘာကြောင့်ဖြစ်လာလဲဆိုတဲ့အကြောင်းတရားမချစ်ချင်းမုန်းရင်ဖြစ်လာရင်ဘာတွေဆက်ဖြစ်လာမှာလဲဆိုတဲ့အကျိုးရလက်ပိုင်းဆိုင်ရာအကျိုးတရားဟုတ်လားဒီချစ်ချင်းမုန်းရင်ကိုကျော်လေးသွားအောင်ပပြောက်သွားအောင်ဘယ်လိုကြိုးစားအထောက်ကြမလဲဆိုတဲ့လွတ်မြောက်ရလွတ်မြောက်ကြောင်းနေလံပိုင်းဘယ်နှမျိုးပြောလိုက်တော့သုံးမျိုးပြောလိုက်တယ်နော်ချစ်ချင်းမုန်းရင်ရဲ့အကြောင်းတရားရပါလိကိုတွေ့ရတော့အလိုဆန္ဒကိုယ့်ရဲ့အလိုဆန္ဒပြည့်ရင်ချစ်မယ်အလိုဆန္ဒမပြည့်ရင်မောမယ်ဟောနောက်တစ်ချက်ပါတွေ့ရသေးတယ်ချစ်ချင်းမုန်းရင်ရဲ့အကြောင်းတရားတွေချစ်ချင်းမုန်းရင်ပဲပြန်ပြီးတော့ဖြစ်နေတာတွေလည်းရှိတယ်ချစ်ချင်းမုန်းရင်ကြောင့်ကိုပဲချစ်ချင်းမုန်းရင်တွေကဆက်ပြီးတော့ကြည်ကြည်ပြန့်ပြန့်ဖြစ်နေတာရှိတယ်။ဒါလေးလည်းအမှတ်ရမယ်ထင်ပါတော့။ဒါကတော့ဥရှင်တို့ချစ်ချင်းမုန်းရင်ရဲ့အကြောင်းတရားပိုင်းပေါ့ဟုတ်လား။အကျိုးတရားအနေနဲ့ဘာလို့ဆက်ဖြစ်တော့ချစ်ချင်းမုန်းရင်ဖြစ်ရင်မနာလိုခြင်းဝန်တိုခြင်းဖြစ်ပြီးတော့ဘေးရန်တွေဖြစ်တယ်။နောက်အကျိုးတစ်ချက်ချစ်ချင်းဖြစ်ရင်ဆိုးရိမ်ခြင်းတွေဘေးရန်ဖြစ်တယ်။မုန်းရင်ဖြစ်ရင်တော့အကြီးအကျယ်ပူလောင်ရတာဆင်းရဲရတာတွေရစက်မှုတွေအများကြီးဖြစ်နိုင်တယ်။အချစ်ချင်းမုန်းရင်ရဲ့အကျိုးတရားနော်အေးဒီလိုဆုံးပါတဲ့ချစ်ချင်းမုန်းရင်ကိုနော်လွတ်မြောက်ခြင်းတယ်ဒီချစ်ချင်းမုန်းရင်ကလွတ်မြောက်ခြင်းတယ်ဆိုလို့ရှိရင်ဘယ်လိုကြိုးစားအထောက်အပံ့လို့နော်အတုပဘာဝနာကိုပွားများရတယ်ချစ်ချင်းအတွက်ဟုတ်လားမုန်းရင်အတွက်ကတော့စောစောကပြောခဲ့တဲ့ရံညိုးဖြောင့်လေးတွေကိုသိလာပြီးတော့မေတ္တာတရားကိုကြိုးစားပြီးတော့ပွားများရရမယ်ပေါ့နော်အဲ့ဒါရဲ့အနှစ်ချုပ်ရာပြောမယ်ဆိုရင်တော့ချစ်ချင်းမုန်းရင်ကိုဖယ်ရှားဖို့အတွက်လွတ်မြောက်ဖို့အတွက်သတိပဋ္ဌာန်ဘာဝနာကိုပေါ်ရအထောက်ရပါတော့ဒါဦးဇင်းဒီနေ့ညပြောရတဲ့တရားဒေသနာရဲ့အနှစ်ချုပ်လို့မဆိုနိုင်ဘူးလားဆိုနေဒါကြောင့်ပေတကောင်းသူတော်ကောင်းတို့ဒီအနှစ်ချုပ်အပြင်ပြောရမယ်ဆိုရင်သတိပဋ္ဌာန်ဘာဝနာကိုပေါ်ရအထောက်ပြီးတော့နောက်ချစ်ချင်းမုန်းရင်းကိုရှုံနေအောင်ကြိုးစားနိုင်ကြတဲ့နောက်သူတော်ကောင်းတွေဖြစ်ကြပါစီနောက်ဆုံးချစ်ချင်းမုန်းရင်းကလွတ်မြောက်အောင်ကြိုးစားနိုင်ကြတဲ့ mấy nhà phụ nhân nhà đi vào cũng nhắm vào kiểu này thì chị chú ra ở trong này nhà đây tôi đã bảo đi chị chào bác sĩ được trên đầu sân đạp biểu bì rồi nó chị chen bông chen đôi đeo chen soi theo như đã bù bì rồi xong đây nhà nó Hoàndu tava mingala rakandu tava divata tava hurandu vahuina tradu ki vantuti Hoàndu tava mingala rakandu tava divata tava tamandu vahuina tradu ki vantuti Hoàndu tava mingala rakandu tava divata tava tamandu vahuina tradu ki vantuti Tidu magandi diana pita pangdra vandu sada alunga tatava nana ruha Tava mingala loki lakudra kao suramya mingala vavati bhavadu kao suam madhu yipchita huja vajivari Tava devada mimiro kala kuma saujyane ya gundonda Mimiro ima saujyane ya gundonda Mimiro tana mimiro kama saujyane ya gundonda Nyanyana kao na paduva nebe Rakhanu kao suam madhu yisangshoto munai nya vajivari Tava uranduva uena Kinga walu desu maga puano mujare sudutu tava veje kuram yedu yen putizo anu bontotu yalagam. Tava tava tuva vina. Belidam pulidam divam didu suatam sinatu tiyarum yedu yen putizo anu bontotu yalagam. Tava tava tuva vina. Begatali yopanatali yau suatam siyodori yataka sinatu nedeva. Tila vodva digo pinya vodu nepkizo na huyare tmuditanga. ရှင်ကောင်းရှင်မြတ်ဘုန်းတော်ရဲ့တခုတည်းသောအနုဘောတော်ရလကောင်းသရဏေယောမြတ်ပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူကီကိုစိတ်ကြံမှာချမ်းသာခြင်းရှိကြဘုဒ္ဓီဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်းအာမင်အာမင်